Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာဇွန်လ27ရက်တနင်္လာနေ့ဒီမြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ1925 30နဲ့လိုင်းလမ်းမီတာ190တွေကနေတိုက်ရိုက်နှาศင်နေရသလိုဒီမြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နှาศင်လို့ရနိုင်ကြပါခင်ဗျာဒီကနေ့ညမှာအစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇောင်းဝိုင်းကဆောင်ရွက်ပေးသွားပါမယ်။ဒီကနေ့မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူမွန်ပြည်နယ်မော်လမြိုင်မြို့မှာမင်းညကစစ်ကောင်စီကပစ်ခတ်လို့လူငယ်နဲ့ဦးသေးဆုံးခဲ့ပါတယ်။ည
ကပါပဲဆိုတော့ရဲတွေကဖိုက်တဲ့ပြည်သူဆိုတော့ပြစ်လိုက်တာ။ပြစ်လိုက်တာအဲ့တော့သူကပါတာတော့လေဆိုတော့တမန်လူတို့ပြစ်လိုက်တယ်ဆိုတော့ပြောတယ်။နှစ်ယောက်လုံးကတော့အိမ်မှာပဲပွဲချင်းပြီးတော့နော်ပြေးတယ်။တယောက်က3ချက်ပြီးတယ်၊တယောက်က4ချက်ပြီးတာ
။ဒါနဲ့အတူစီအနာရှင်ဆန့်ကျင်ရေးဆန္ဒပြပွဲနဲ့ဖက်စီခံရမှုနောက်ဆုံးအခြေအနေတွေကိုဥစွာနှาศင်ကြရပါမယ်။အဲဒီနောက်မှာတော့အတန်းမင်းကပုတ်ကိုတော်ဆန်းစုကျင်တဲ့ဦးဝင်းမင်းတို့ရဲ့အမှုတရားလိုပြတက်တွေကိုအပြန်အလှန်စစ်ဆေးခဲ့ကြတာမြန်မာနိုင်ငံအတွင်းကိုဗစ်ကူးစက်မှုပြန်ပွားနေတဲ့နောက်ဆုံးအခြေအနေတွေထိုင်းမြန်မာနယ်စပ်မှာမွေးစေးတွေဖမ်းမိတာမြန်မာပြည်မြောက်ပိုင်းမှာအလုလုနေတဲ့တရုတ်နိုင်ငံသားတွေကိုရေးအချက်လက်မပုံတင်မှုယူနန်ဆွေရကတတိပေးလိုက်တာနဲ့နေဆက်ဒေသတွေကတိုင်းရင်းသားဒုက္ခတွေတွေနေရပြန်ရေးအခက်အခဲရှိနေတဲ့အခြေအနေတွေကိုနှาศင်ကြရပါမယ်အပတ်စဉ်ကဏ္ဍတွေမှာတော့အမေရိကန်သတင်းတောက်မဆူနဲ့စီးပွားရေးကဏ္ဍတို့အပြင်ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုနှาศင်ကြရပါမယ်အခုအရင်ဆုံးတော့တနင်္လာညအတွက်နောက်ဆုံးရသတင်းတွေကိုနှမ်းလောင်နဲ့မခွန်ညိုတို့ကပြောပြကြပါမယ်ခင်ဗျာ
ရုရှားနိုင်ငံကိုရောက်ရှိနေတဲ့မြန်မာစစ်ကောင်ဆောင်ပို့ချုပ်မှုချင်းမေအောင်လိုက်နဲ့ရုရှားလုံခြုံရေးကောင်စီအတွင်းရေးမှူးနီကိုလိုင်ပက်ထရိုရှက်ဖ်တို့တနင်္လာနေ့မှာတွေ့ဆုံပြီးလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့ရုရှားတာဝန်ရှိသူတွေကသတင်းထုတ်ပြန်ပါတယ်။နိုင်ငံဆက်ဆံရေးခိုင်မာအောက်ကအောင်ရှေ့ဆက်လှုပ်ဆောင်မှုကတိပြုခဲ့ကြတယ်လို့လည်းရုရှားလုံခြုံရေးကောင်စီရဲ့ကြေညာချက်မှာပြောထားပါတယ်။ရုရှားနိုင်ငံမှာကျင်းပတဲ့လုံခြုံရေးဆိုင်ရာညီလာခံကိုတက်ရောက်ဖို့တနင်္ဂနွေနေ့မှာပဲရုရှားနိုင်ငံကိုပို့ချုပ်မှုချင်းမေအောင်လိုက်ထွက်ခွာသွားတာပါ။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပို့ချုပ်မှုချင်းမင်းအောင်လိုင်းတွေ့ဆုံမှာမဟုတ်ဘူးလို့ရုရှားအစိုးရပြောခွင့်ရသူဒီမီထရီပက်ရှ်ကော့ကတနင်္လာနေ့အစောပိုင်းပြောကြားချက်ကို Interfax သတင်းဌာနကကိုကဖော်ပြပါတယ်။ဒီအချိန်မှာပဲမြန်မာနိုင်ငံတော်မှာတော့စစ်ကောင်စီအပေါ်အာခံဆက်ညင်တဲ့ဆန္ဒပြပွဲတွေကြိုးကြားပေါ်ပေါက်နေတယ်လို့စစ်ကောင်စီဘက်ကလည်းအကြမ်းဖက်ပစ်ခတ်ဖမ်းဆီးနေပါတယ်။မွန်ပြည်နယ်မော်လမြိုင်မြို့မှာမနေ့ညကစစ်တပ်ကဆိုင်ငယ်စီလာတဲ့လူငယ်တချို့ကိုရက်ခိုင်းတာမရလို့ဆိုပြီးပြစ်ခတ်ခဲ့တာကြောင့်လူငယ်တွေဦးသေးဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်မန္တလေးမြင်းကြံမြို့အပါအဝင်ဒေသတချို့မှာအကြမ်းဖက်ရှာဖွေဖမ်းဆီးတာတွေဘုံကွဲတာတွေလည်းကြားနေရပါတယ်။စစ်ကောင်စီတပ်တွေနေ့စဉ်ဖမ်းဆီးပြစ်ခတ်မှုတွေရှိနေတဲ့ကြားကပဲပဲခူးဖောက်ကမန္တလေးမြိုင်ကလေးလေပတောင်းစတဲ့ဒေသတွေမှာချီတက်ဆန္ဒပြတာတွေတနင်္လာနေ့တိုင်းတဝဲမှာလဲစစ်တပ်ထုတ်ကုန်တွေမတုံ့ဖို့ဆန္ဒပြနှိုးဆော်မှုတွေနဲ့ချစ်တဲ့ဆန္ဒပြခဲ့ကြပါတယ်။တရင်တုံးမှတ်ကြော်ကြားကျင်းပနေတဲ့လူအခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHRC ရဲ့ညီလာခံအစမှာပဲမြန်မာနိုင်ငံရဲ့ကိုယ်စားပြုမှုနဲ့ပတ်သက်လို့ဆွေးနွေးငင်းခုံနေကြတဲ့အတွက်ကုလမဟာမင်းကြီးမီရှယ်ဘာရှီလက်ရဲ့အဖွင့်မိန့်ခွန်းပြောဖို့နှောင့်နှေးခဲ့ရပါတယ်။ Miss Bachelet ဟာတရုတ်၊မက္ကဆီကို၊ရုရှား၊တီရီလင်ကာ၊ Ethiopia ၊ Tigray ဒေသလို့200မျိုးကလူအခွင့်ရေးအပေါ်ဆိုရင်ကြောင့်ပြောထားတာပါ။မြန်မာ၊ယူကရိန်း၊နီကာရာဂွာနဲ့အီရန်အရေးကိစ္စတွေကိုလည်းညီလာခံနှောင်းပိုင်းမှာဆွေးနွေးနိုင်မယ်လို့မျှော်လင့်ကြောင်းလည်းမဟာမင်းကြီးကပြောထားပါတယ်။အနောက်နိုင်ငံတွေကတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်မရှိပေမဲ့စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာလူအခွင့်ရေးအခြေအနေကိုမူလအစီအစဉ်တိုင်းနှစ်ကြိမ်ဆွေးနွေးဖို့လိုလားနေပါတယ်။တရုတ်၊ဖိလစ်ပိုင်နဲ့ဗင်နီဇွဲလားနိုင်ငံတို့ကတော့မြန်မာအရေးဆွေးနွေးဖို့စိတ်အားထက်သန်မှုမရပါဘူး။မြန်မာကိုယ်စားလှယ်မပါဝင်ပွဲဆွေးနွေးဖို့မသင့်ဘူးလို့သူတို့ကယူဆပါတယ်။စက်တင်ဘာမှာကျင်းပမယ့်နောက်တစ်ကြိမ်ညီလာခံအထိမြန်မာအရေးဆွေးနွေးမှုကိုအချိန်ဆိုင်နာဖို့တရုတ်တန်တမန်ချန်ရူးကတိုက်တွန်းခဲ့ပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဂျနီဗာမြို့ကကုလဆိုင်ရာမြန်မာတပ်အမတ်ကြီးဦးမြင့်သူရတုကအနာယူခဲ့ပြီးတော့မြန်မာကိုယ်စားလှယ်နေရာလှည့်လည်နေတာဖြစ်ပါတယ်။အာဏာသိမ်းမြန်မာစစ်ကောင်စီဖက်ကရောပြည်ခဲ့တဲ့ရွေးကောက်ပွဲအနိုင်ရပါတီဦးဆောင်တဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကပါကုလသမဂ္ဂအဖွဲ့အစည်းအသီးသီးမှာကိုစားပြုအပြိုင်တင်သွင်းနေကြတာကြောင့်ကုလသမဂ္ဂအေဂျင်စီတွေမှာမြန်မာနိုင်ငံကိုယ်စားပြုမှုကိစ္စအငင်းပွားစရာတွေဖြစ်နေပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ ILO နဲ့ကမ္ဘာ့စားနပ်ရိက္ခာအစီအစဉ် FAO ညှိလာခံကျင်းပရမှာလဲမြန်မာအစိုးရကိုယ်စားပြုနေရာတွေကိုချန်လက်ထားခဲ့ကြတာပါ။မြန်မာကိုယ်စားပြုခွင့်နဲ့ပတ်သက်လို့နိုင်ငံတွေရဲ့ကိုယ်စားလှယ်ခံထားရင်းနဲ့သက်ဆိုင်တဲ့ကုလသမဂ္ဂအထွေထွေညှိလာခံ Credential Committee ကဆွေးနွေးဆုံးဖြတ်ဖို့လွှဲထားကြတာပါ။အခုလက်ရှိ UNHRC ရဲ့ညီလာခံကိုအစီအစဉ်အတိုင်းကျင်းပဖို့ကိုယ်စားလှယ်တွေသဘောတူခဲ့ကြပေမဲ့လူ့အခွင့်အရေးကောင်စီအလဲကျဥက္ကဋ္ဌဖြစ်တဲ့နာဇတ်ရှမင်းကညီလာခံကိုအစီအစဉ်အတိုင်းကျင်းပမလား။အကြောင်းလဲလို့မလားဆိုတာဆက်ပြီးတော့သုံးသပ်သွားမယ်လို့ပြောပါရယ်။မြန်မာစစ်တပ်အပေါ်ဖိအားတွေတိုးလာနေချိန်မှာပဲမြန်မာကိုလက်နဲ့မယောင်ကြဖို့ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့နဲ့စစ်အာဏာသိမ်းမှုဆန့်ကျင်သူတွေကိုအကြမ်းဖက်နှိမ်နင်းနေရတဲ့ရပ်တန့်မှုတောင်းဆိုထားတဲ့ဆုံးဖြတ်ချက်တရကိုကုလသမဂ္ဂထွတ်ထွေးညီလာခံကတောက်ကြားနေမှာအတည်ပြုထားပါတယ်။မြန်မာနိုင်ငံမှာဇွန်လ20ရက်နေ့ကစစ်ဆေးချက်တွေအရကိုရိုနာဗိုင်းရပ်စ်ပိုးကူးခံထားသူ409ဦးရှိကြောင်းမြန်မာအာကစားနယ်ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။ပြီးခဲ့တဲ့စနေနေ့တုန်းကတော့ပိုးကူးခံရသူ946ဦးထိရှိခဲ့တာပါ။တဟာစစ်အာဏာသိမ်းမှုနောက်ပိုင်းတရက်အတွင်းဓာတ်ခွဲအတီးပြူလူနာအများဆုံးစီးရင်လည်းဖြစ်ပါတယ်။မနေ့ကဓာတ်ခွဲအတီးပြူလူနာ400ကျော်တဲ့မှာချင်းပြည်နယ်ကအများစုဖြစ်ပြီး118ဦးရှိပါတယ်။စကိုင်းတိုင်းမွန်ပြည်နယ်ရန်ကုန်တိုင်းမန္တလေးတိုင်းတနင်္သာရီတိုင်းနဲ့ရှမ်းပြည်နယ်မှာလည်းပိုကိုလူနာတွေတွေ့နေရပါတယ်။တည်ဆုံးသူကလည်းနေစဉ်လုံးရှိနေပါတယ်။လက်ရှိချိန်ထိမြန်မာနိုင်ငံမှာပိုးစစ်ဆေးမှုပေါင်း26,900ကျော်လောက်ခဲ့ပြီးတော့ပိုးတွေ့လူနာစုစုပေါင်းက3,000ခွဲနီးပါးရှိပါတယ်။ကိုဗီယောဂါနဲ့ဆက်ဆက်ပြီးတော့တည်ဆုံးသူစုစုပေါင်းကတော့3,400ကျော်ရှိတယ်လို့ပြန်လည်သက်သာပြောင်းလဲသွားတဲ့သူက3,300ကျော်ရှိတယ်လို့လည်းဖော်ပြထားပါတယ်။ဆေးရုံတွေနဲ့ကျန်းမာရေးဌာနအသီးသီးကဆရာဝန်တွေ၊တူနာပြုတွေနဲ့ကျန်းမာရေးလှုပ်သားတွေကစစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့အနေနဲ့ CDM အလုံမစင်အာဏာဖီဆိုင်ရေးလှုပ်ခဲတာတွေကြောင့်ခုချိန်ထိဆေးရုံတွေနဲ့ကျန်းမာရေးဌာနတွေကောင်းကောင်းမလဲပတ်နိုင်သေးပါဘူး။ COVID ဓာတ်ခွဲစစ်ဆေးမှုကလည်းအားနည်းနေတော့မှမြန်မာအိန္ဒိယချင်းချိုင်းနဲ့အိန္ဒိယနိုင်ငံကပိုကူဆက်မှုတွေကြောင့်မြန်မာနိုင်ငံထဲမှာလည်းကာယောဂါပြင်းထန်လာနိုင်တဲ့အပေါ်စိုးရိမ်ချက်တွေမြင့်တက်နေပါတယ်။မျိုးဗီဇပြောင်းကိုဗစ်ပိုးတွေနိုင်ငံဒေသတချို့မှာတွေ့နေရသလိုပိုကူဆက်မှုမြန်ဆန်လာတဲ့အတွက်အတော်စိုးရိမ်စရာကောင်းတဲ့အခြေအနေဖြစ်နေပြီလို့အပီပီဆိုင်ရာကြက်ချီနေတဲ့လာချန်းနီအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲ Joy Singhal ကပြောပါတယ်။မြန်မာကျန်းမာရေးစနစ်တစ်ခုလုံးကောင်းကောင်းမလဲပတ်နိုင်တဲ့အတွက်အရှိတောင်အာရှနိုင်ငံတချို့မှာကြုံနေရတဲ့အဖြစ်အဆိုမျိုးတွေပေါ်ပေါက်မလာအောင်ကုတရည်နဲ့ပိုးစစ်ဆေးမှုတွေဝိုင်းလုပ်ဖို့လိုတယ်လို့လဲမစ္စတာစင်ဟာက The Guardian သတင်းစာကြီးကိုပြောဆိုခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံမှာတနင်္လာနေ့ကကိုဗစ်ပိုးကူးခံရသူ2,000ကျော်သွားပါပြီ။နိုင်ငံတော်ဆေးရုံတွေမှာလည်းကိုဗစ်လူနာတွေနဲ့ပြည့်ရှံလာတဲ့အတွက်ပိုးကူးဆက်မှုထိန်းမနိုင်အောင်ဖြစ်လာနိုင်တယ်ဆိုပြီးသတိပေးချက်တွေထွက်လာပါတယ်။လက်တလောသတင်းပတ်တွေမှာပိုးကူးသူကနဆတိုးလာပြီးအိန္ဒိယမှာစားသွဲတဲ့ဂျောဂျာကူးဆက်များဗီဇပြောင်းပိုးကိုလည်းတွေ့နေရပါတယ်။နေ့စဉ်ပိုးကူးခံရသူက1,000ခွဲလောက်ထိစံချိန်တင်မြင့်တက်လာတာကိုသတင်းလာနေအစိုးရကိန်းဂဏန်းတွေမှာတွေ့ရပါတယ်။မွတ်စလင်တွေအများစုရှိတဲ့အင်ဒိုနီးရှားနိုင်ငံမှာကာယောဂါကြောင့်အစ်ပွဲတော်ကာလခီးမထွက်ဖို့တာဝန်ရှိသူတွေတားမြစ်ချက်ကိုမလိုက်နာပဲနိုင်ငံတော်ခီးထွက်ခဲ့ကြတာနှကောင်စည်းတွေမတက်ကြတာနဲ့ကိုဗစ်ကာကွယ်ဆေးအပေါ်အယုံကြည်မရှိတာတွေကြောင့်လဲပိုးကူးဆက်မှုမြင့်တက်လာတာဖြစ်နိုင်တယ်လို့သုံးသပ်ထားရရှိပါတယ်။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32 kHz 9383ည5.32 kHz 9303ည5.51 kHz 9885တို့ဖြင့်စနေတိုင်းတွေမှာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်အမေရိကန်ဘက်ကမြောက်ကိုရီးယားနဲ့အချိန်မရွေးနေရာမရွေးကြိုတင်သတ်မှတ်ချက်တွေမပါဘဲဆွေးနွေးလိုကြောင်းမြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဆွန်ကင်ကတနင်္လာနေ့မှာကြေညာလိုက်ပါတယ်။တောင်ကိုရီးယားကိုသွားတဲ့သူ့ရဲ့၅ရက်ကြာခရီးစဉ်အတွင်းအမေရိကန်အထူးကိုယ်စားလှယ်ကအခုလိုပြောတာပါ
။ Most importantly, we reaffirmed our two countries' shared commitment to pursuing the complete denuclearization of the Korean Peninsula.
အရေးကြီးဆုံးကတော့ကိုရီးယားကျွန်းဆွယ်ကိုနျူကလ িয়ার ကင်းမဲ့ဆုံးဖြစ်လာရေးအတွက်တန်တမန်နီးလန်းတွေနဲ့ဆွေးနွေးပွဲတွေကတဆင့်အထမြောက်အောင်မြင်ရေးနှစ်နိုင်ငံသဘောတူထားတဲ့ဂရီကဝတ်ကိုထပ်လောင်းတည်ပြုခဲ့ပါတယ်။ဆွေးနွေးပွဲတွေပြန်ဆရေးပြင်ဆင်မှုနဲ့ပတ်သက်လို့မကြသေးခင်ကမြောက်ကိုရီးယားကထုတ်ပြန်တဲ့ကြေညာချက်ကိုလည်းကျွန်တော်တို့သတိထားမိပါတယ်။မကြခင်တွေ့ဆုံဆွေးနွေးဖို့ကျွန်တော်တို့ရဲ့ကမ်းလှမ်းချက်အတွက်အပြုသဘောပါတဲ့တုံ့ပြန်မှုရဖို့လည်းမျှော်လင့်ပါတယ်လို့သူကပြောပါတယ်။အမေရိကန်အစိုးရရဲ့မြောက်ကိုရီးယားပေါ်ချဉ်ကပ်မှုဆိုင်ရာတုံ့တက်ချက်နဲ့ပတ်သက်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ကအပြန်အလှန်ဆွေးနွေးမှုရောထိတ်တန့်ရင်ဆိုင်မှုအတွက်ပါပြင်ဆင်ထားကြရမယ်လို့ပြီးခဲ့တဲ့သတင်းပတ်အတွင်းတုံ့ပြန်ပြောကြားချက်ထွက်ပေါ်လာခဲ့ပြီးတဲ့နောက်အခုလိုမစ္စတာဆွန်ကင်ကပြောလိုက်တာပါတားမြစ်ထားတဲ့နျူကလ িয়ার နဲ့ဒုံးလက်နဲ့စီစဉ်တွေကိုဆွတ်လွတ်လာဖို့မြောက်ကိုရီးယားကိုဖြောင်းပြရမှာဘိုင်ဒန်အစိုးရကတပ်တမန်နီးလန်းတွေပါဝင်လက်တွေ့ကြပြီးတိကျမှန်ကန်တဲ့ချင်းကန်နီနဲ့ဆောင်ရွက်သွားမယ်လို့အစိုးရကကြေညာပေးခဲ့တာပါ America has such a Jesse social near Afghanistan Nangama, a soya warago tight baby, a chance dinye who she's a mess of your Nangandrin when you have me, then the set are come at Kumama Amy Betty and Tratuarello, Afghanistan, the Braham, Hamik has I got an English name up your library. America and Nido Tapuri, Afghan Ega, Nelson Tokwam Dogging, the Rinbat and Ningega loaded, a be the Rintanane interview Makulu Piogerava. Nangaraka, Taiwan, Nene, Afghan Ma, Sunya Mugo, Taichi, Tindy, Dinye, and Lomes, Reggie, Mantene, Lungere, Ninese, drink out, Wayo, Lagavime, a Kuche Ma, a Sunya Muriga, Mizon, Chenigo, Yao Navy, Tajan, Throji, Mantet, Maam, and Bulu, Kazanga, Pio Valley. Afghan Mr. Kazan Ocho de Sadoni Tadan Dream, American Piranzunas and Yim Pile Gave, American Dapuerigo, Tindy Rega, Tokwa Twazi Jingeraba. Kazaye Uchomu Tadan Dream, Mutumiri Jania Yalabi, Minkleri Champion Dequin Yalavare, Tatra Lushare Lunga Puri Polabi, a Chega Sau Uri Letis Alpin and Gerare, Tavime Tuya Tadan Dream, a Jimja Chasa Muri. Muyese, Gongu Muri, Dolara, Redress, Sosua Kangayabi, Dignetia, American, and Mayamana, and Yambuani Rari Jangle, Tinshagavare. Nigeria Nanga, Namya by my bigger letter in Bagab, Yambiso Kangayare, Janda Jandu, Goza Lianne, Windanshia, Nekali, Donya, Tisong Dorello, Jango Siadiga, Manit, Ningri Nima Piovare. Say, I don't know, Ned, Janga Shiaguro, Lolose, get in Nangedi, then be the Matiago, the Pamijang, Sitaya, Jinja, Jago, Gugabi, right after him, Popia, Tavare. Nigeria, Suyani, Ned, the Aubre, Sumuigo, Select, Tintanaye, Josa, Yunga, Niabi, Siwa, Jette, Chinese, Nanga, Nel by Mas, the Dai Chilare, Muinip, Jambiso, Muriha, Natanese, now by my Bobiro, Mia Lavare. Jambi the Mariha, Clerigo, Gagwe, Lobi, Chombo, Diamma, Pony, Gazone, Jangari Ponygani Mivarigo Kobi, American dollar the thing when Nivan and Nide, Nairang with Dan Chauce, Dangle Dangle Ojiga Piovare. Africa Daya Judia Luye and Miazon Chibi, Mepe when she do, Donsa Kunadanjo Shida, Ethiopia Nangadawama, Diganate the Nilani Mas and Dame Pigay Javare. The mind when you got boy of his human net, you got web being, Thronang and Yinjan Vipo Gala Melo Muro, Adis Ababa, Miss and Nashin Riga, Nolin Tajaraba. When you do a bit, I'm a year, and I ya prosperity party got cozle long, Miazo, we are shin jambi, little mania, Miazo, Naya Melu, command Tajavare. Lisa Linia, you are when you do a bit, I'm a ha, Natasa Gogo Nika, Piran Democracy Net, Siwa Ye, Pubian, Jangle Muri, Drene, a Nijan Eritrean and Ninjan Ye, the Porto Nimuya, on Swansa Nagaraja, Ninjan Ye, Nubasu, Yageduva. A cool yoga boy may be Muha, Lula B. Diamna Dara, Yoga Boy Chipola, the Ye, Ethiopia, Patamazon, Juvan Chetelu, to Gap Jovare. Dave Mele, Tinsare, Taikan Party, Chuga, Nangam Yau Bain, Taigre, Tisa, Dringa, Briba Karima, Anaya Badiga, Nashamu, Chincha Mugishi, Jan Sosuji, the Vain Mautalu, Yoga Boy, Nashadri, Shigavare. Lutori, a mat don't say Shinia, Shide, Taigre, Tama, Yoga Boy, Jimba Mayago, Kuti, Matamaya, the Wabushe.
နောက်ဆုံးရသတင်းတွေကိုနားလည်မှတ်ခွန်ညို့တင်ပြပေးကြတာပါခင်ဗျာပြည်အမေရိကန်တန်ခါနေတင်းလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုတော့သတင်းပြပို့ချက်တွေတင်ပြပြီးတော့မှာမဟုတ်ပထမဦးဆုံးမြန်မာနိုင်ငံအတွင်းပြစ်ခတ်ဖမ်းဆီးမှုသတင်းနေနဲ့စပါမယ်မြန်မာနိုင်ငံနေရာတချို့မှာစစ်တပ်ကပြစ်ခတ်ဖမ်းဆီးမှုတွေရှိနေသလိုဆန္ဒပြမှုတချို့လည်းရှိနေသေးပါမော်လမြိုင်မ
ွက်ရှိနေတဲ့အကြောင်းရန်ကုန်ကလာတဲ့တဲ့ရင်ကိုတော့မဆုမုံကပြောပြပါမယ်ခင်ဗျာ
။ဇွန်လ20ရက်နေ့ည8နာရီခွဲလောက်မှာမွန်ပြည်နယ်မော်လမြိုင်ကြောင်မီးသွေးရုံလမ်းစုံမီးပွိုက်မှာဆိုင်ကယ်စီးလာတဲ့သူနှစ်ဦးကိုစစ်ကောင်စီတပ်ဖက်ကတနက်နေ့ပြစ်ခတ်လို့တေဆုံးသွားပါတယ်။တနက်ထံရနဲ့တေဆုံးသွားတဲ့သူတွေကချောင်းစုံမျိုးနဲ့အဘိကျေးရွာကကိုဇော်မင်းဦးနဲ့ကိုမိုးဇော်ဦးတို့ဖြစ်ပါတယ်။သူတို့နှစ်ဦးတေဆုံးသွားရတဲ့အခြေအနေနဲ့ပတ်သက်ပြီးညကကိုယ်တိုင်သွားပြီးတော့အလောင်းကိုတည်ခဲ့ရတဲ့လူမှုကယ်ဆယ်ရေးအဖွဲ့ဝင်တဦးကအခုလိုပြောပြပါတယ်
။ညကဘာဖြစ်လဲဆိုတော့ရဲတွေကဆိုင်ကယ်မကြမ်းလို့ဆိုတော့ပြစ်လိုက်တာပြစ်လိုက်တာအဲ့တော့သူတို့ကဘာအသာသွားလဲဆိုတော့တမန်လူတို့ပြစ်လိုက်တယ်ဆိုပြီးတော့ပြောတယ်။နှစ်ယောက်ကနှစ်ယောက်လုံးကတော့အိမ်မှာပဲကိုယ်ချင်းပြီးတော့နော်သိတယ်။တယောက်က3ချက်ပြီးတယ်တယောက်က4ချက်ပြီးတာပေါ့တမန်ကအဲ့ဟာပြစ်တာကတော့ကျွန်တော်တို့ဘောလမြိုင်ကျွန်တော်တို့ကြောက်မှုတွေရောတန်းစုံ
ဒီဘွားမှာဖြစ်တယ်အဲ့ဒီလူနှစ်ယောက်ကတနက်လူယူတာကြောင့်ပြစ်လိုက်တာလို့စစ်ကောင်စီတပ်ဖွဲ့ဘက်ကကယ်ဆယ်ရေးအဖွဲ့တွေကိုဖြေရှင်းပြောဆိုပေမဲ့စစ်ကောင်စီတပ်ကဒါစီစစ်ဆေးချိန်မှာဆိုင်ကယ်မရက်ပေးလို့ပြစ်တက်ခံရတာလို့ဒေသခံတွေကပြောပါတယ်ဂျွန်လ၂၀ရက်နေ့ည၉နာရီလောက်ကလည်းရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့မှာဆိုင်ကယ်၃စီးနဲ့စီးလာတဲ့လူငယ်၅ဦးက ပါတယ
်မနေ့ကသူအကလေးတွေက9နာရီလောက်ပေါ့အမ9ရက်ကွယ်တိလည်းနေဆင်းလာကြတာဆိုင်ကယ်3စီးနဲ့လူ9ယောက်အဲဆိုင်ကယ်3စီးနဲ့လူ9ယောက်ဆင်းလာတဲ့အချိန်မှာဒီအာယုံလန်းတဲ့ကိုဆင်းလာပြီးတော့အောင်ဆန်းလောက်တက်တဲ့အချိန်မှာသူတို့ဖွဲ့နေတွေ့တော့သူတို့ကရက်ခိုင်းနေတယ်ရက်ခိုင်းတော့ကလေးနဲ့မရက်လို့ပေါင်းပြီးလို့ပြစ်တာအဲမှာပြစ်တဲ့အချိန်မှာကလေးနှယောက်ကိုမှန်တယ်ကလေးနှယောက်ကတရောင်စစ်တွေကိုမှန်တယ်အဲမှာတော့ကလေးနှယောက်ကိုသူတို့ကစေအဒီစစ်တက်ပေါ့နော်စစ်တက်စီကိုပေါ်ချသွားတယ်နှစ်ယောက်ပါသွားတယ်အဲ့နှစ်ယောက်ပဲပါသွားတယ်တဲ့ကလေးတွေတရားမရတဲ့ကလေးတွေလွတ်သွားတယ်လို့ကလေးက
ကျောင်းမဲမြို့မှာတော့ည၈နာရီကနေမနက်၄နာရီအထိစစ်ကောင်စီဘက်ကညမထွက်ရအမိန့်ထုတ်ပြန်ထားတာပါတနက်ကြီးထိမှန်ထားတဲ့လူငယ်နှစ်ယောက်ကိုညမထွက်ရအမိန့်ချိုးဖောက်မှုနဲ့စစ်ကောင်စီဘက်ကအမှုဖွင့်ထားတယ်လို့သိရပါတယ်ဒီကနေ့မှလည်းကြောင်မဲဘူတာနာမှာစစ်ကောင်စီတပ်ဘက်ကကားငါးစီးအင်အားအလုံးရင်းနဲ့လာပြီးတော့ရှာဖွေစစ်ဆေးခဲ့ပြီးအနီးအနားကတပ်ပင်အောက်မှာထိုင်နေတဲ့လူနှစ်ဦးကိုဖမ်းဆီးခေါ်သွားတယ်လို့ဒေသခံတွေကပြောပါတယ်မန္တလေးတိုင်းစင်ကူးမြို့နယ်မှာလည်းမနေ့ညပိုင်းတုန်းကစစ်ကောင်စီတပ်ကပစ်ခတ်တာကြောင့်လူတဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်မြင်းကြံမြို့မှာတော့ည9နာရီဝန်းကျင်လောက်ကချိန်ကိုက်မိုင်းတစ်လုံးပောက်ကွဲပြီးလူငယ်ကိုဖမ်းဆီးခံထားရပါတယ်။ပသိမ်မြို့မှာလည်းဥတေစာပိုင်နဲ့ပသိမ်ဟိုတယ်ရှိမှာဘုံပေါက်ကွဲပြီးတော့လူငယ်တူဖမ်းခံခဲ့ရပါတယ်။လှိုင်းသာယာမြို့နယ်ဒိုင်စုကျေးရွာမှာလည်းမနေ့ည10နာရီဝန်းကျင်လောက်ကစစ်တပ်အင်အားအလုံးရင်းနဲ့ဝင်ရောက်ရှာဖွေပြီးတော့လူ10ဦးထက်မနည်းကိုဖမ်းဆီးခေါ်ဆောင်သွားပါတယ်။ဒီလိုပြစ်ခတ်မှုတွေဖမ်းဆီးမှုတွေရှိနေပေမဲ့အာဏာရှင်စန့်ကျင်ဆန္ဒပြပွဲတွေကတော့ဆက်ပြီးတော့ရှိနေပါတယ်။မုံရမျိုးကဆန္ဒပြပွဲနဲ့ပတ်သက်ပြီးတော့ဆန္ဒပြခဲ့သူတူပြောပြတာက
ကျွန်တော်တို့ကဒီအဲမီးပွိုင်ပါပေါ့နော်လန်လီလန်းဆောင်တဲ့တကယ်မျိုးလင်းပွိုင်ပါကျွန်တော်တို့အချိန်တစ်ခုသတ်မှတ်ပြီးတော့ကျွန်တော်တို့ချိန်ထားပြီးတော့ကျွန်တော်တို့အဲ့ချိန်မှာအလုံးပေါ်လာပြီးတော့ပေါ့နော်ကျွန်တော်တို့ဒီစစ်အနာရှင်စနေစက်ကျင်ကြီးချွေချော်တန်ကြီးချွေချော်ရယ်ပေါ့နော်ဒါပြန်ကျွန်တော်တို့ဒီဟိုပါပေါ့အကြောင်းဆိုမီးပေါ့နော်ဟာဟာအဲ့လိုစမုတ်တွေကကျွန်တော်တို့ခင်းလိုက်တယ်ပေါ့နော်ဒါကဆိုကျွန်တော်လူစုခွဲတဲ့အချိန်ကျရင်ကျွန်တော်တို့အချိန်ရအောင်တော့ပေါ့နော်ဟုတ်အဲ့လိုလုပ်တယ်ပေါ့အဓိကကလည်းကျွန်တော်တို့ဒီမြို့လေမီးပွိုင်းတွေလုပ်လဲဆိုတော့ဟာကျွန်တော်တို့ဒီမော်ဝါမြို့နယ်ထဲမှာတချို့ကြီးပါတွေကတချို့ကြီးပါတွေမှာဒီစစ်ကောင်စီတပ်တွေကဒီဝင်ပြီးတော့ဖိနေတယ်ပေါ့နော်အဲ့အဲ့လိုမျိုးဖိနေတယ်ပဲကျွန်တော်တို့ဒီအရေးဆုံးပြီးတော့ကျွန်တော်တို့ဒီမြို့လေမီးပွိုင်းတွေကျွန်တော်ဆန္ဒပြနေတာဗျဟုတ်အာလုံကျုံကြီးရတော့သူတို့ဒီတခြားအဓိကလမ်းမကြီးတွေပေါ်မှာပေါ့နော်သူတို့ယူထားတယ်ဗျကျွန်တော်တို့ကဒီမျိုးလည်းမီးပွိုင်းပါဗျအာကျွန်တော်ဒီအခုနောက်ပိုင်းတော့တခါမှတော့မပြဘူးပေါ့နော်အဲ့တော့သူလည်းဒီအလင်းငိုက်နေထားမှာကျွန်တော်တို့လုပ်ခဲ့တာဗျဟုတ
်အခုလိုစစ်ကောင်စီတပ်ဘက်ကနေ့စဉ်ဖမ်းဆီးမှုတွေပြစ်ခတ်မှုတွေရှိနေတဲ့ခြားကပဲပဲခူးဖားကတ်မန္တလေးမြိုင်ကလေးလေပတောင်းစတဲ့ဒေသတွေမှာလူထုကဆက်အနာရှင်စန့်ကြီးခြိတက်ဆန္ဒပြခဲ့ကြသလိုတဝဲမျိုးမှာလည်းစစ်တပ်ကထုတ်တဲ့ကုန်တွေကိုမသုံးကြဘူးဆန္ဒပြနှိုးဆော်မှုတွေနဲ့ခြိတက်ဆန္ဒပြခဲ့ကြပါတယ်ရှင်
။မဆုမုံပြောပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့အတိုင်ပင်ခံပုဂ္ဂိုလ်ရဲ့အမှုကြမ်းတာစစ်ဆေးမှုသတင်းကိုတင်ပြပေးပါအောင်မယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ဦးဝင်းမင်းတို့ရဲ့အပတ်စဉ်စစ်မေးတဲ့ရုံးချင်းအမှုတွေမှာပြည်လူပြတက်တွေတွေကိုအပြန်အလှန်စစ်ဆေးနိုင်ခဲ့တယ်လို့အမှုကိုအကောင်းဆုံးခြေပနိုင်ခုခံခြေပနိုင်ခဲ့တယ်လို့ရှင်းနေတွေကပြောပါတယ်။တာဝန်ခံပုဂ္ဂိုလ်ကလည်းအမှုတွေကိုသေချာရှင်းလင်းလင်းနဲ့တိတိကျကျဖြစ်အောင်လှုပ်ဆောင်ပေးဖို့ရှင်းနေတွေကိုပြောဆိုတယ်လို့ပြောပါတယ်။ဒီကနေ့အမှုစစ်ဆေးမှုအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုတော့အလိမ်မာကပြောပြပါမယ်ခင်ဗျာ
။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုနေပြည်တော်မှာဂျွန်လ21ရက်တနင်္လာနေ့မှာရုံထုတ်ပြီးတော့သူတို့အမှုလေးမှုအတွက်တရားလိုပြတဲ့တွေကိုစစ်ဆေးခဲ့တယ်လို့ရှင်းနေတွေကပြောပါတယ်။ပြီးခဲ့တဲ့ရုံချိန်မှာတရားလိုစစ်ပြီးသွားတာကြောင့်ဒီကနေ့မှာတရားလိုပြတဲ့တွေကိုတမှု2ယောက်စစ်ဆေးတာဖြစ်ပြီးအဓိကစစ်မေးတာတွေလုပ်ခဲ့တာဖြစ်ပါတယ်။ရှင်းနေရင်းနဲ့အပြန်အလှန်စစ်ဆေးတဲ့အခြေအနေနဲ့ပတ်သက်လို့ရှင်းနေဦးကြည်ဝင်းကအခုလိုပြောပါတယ်
။ဒီနေ့ဟိုနေ့ပေါ့နော်ဒေါန်ဆန်းစစ်ဟိုစစ်ဖြစ်တယ်ပေါ့နော်ဟိုဆက်သွေးဦးရီပုံမှန်69ရက်ပို့ကုန်ပြီးဦးရီနှစ်ခုသလုံးစစ်တယ်။ကျေလိုကလာပြစီရတော့ဘုံဘူကြီးအကမင်းလာတယ်။အင်းနောက်တခါသူအိုက်ကြောက်တဲ့ဦးပဲနှစ်ခုသလုံးစစ်တာပေါ့သူအိုက်တဲ့ကနှစ်ခုသလုံးပါလာတော့ဟိုနောက်အမှုကနောက်အမှုကသမရဦးဝင်းကြီးတဘာဝပေးရတယ်25အဲ့ဒါကိုဘူရဲတယောက်နဲ့ new Mazia, Ochoibu, Kiwa, Ochoibu, Ochoibu, what was said. That's the new technical now.
Diggins is said at Murigaro, Pianier, Seaman Kangamu Ubri Boma Nasanga, Bugon, Dingo Ubri Boma Shane, Subway Ubri Boma Tosa Condone, Sesu Tare, Drawn Sansuji and Mutomune, Tamra Uinuguro, Pianier, Seaman Kangamu Boma Nasangane, Sway Tare Jamu, Susubang and Mulimu Dretzana Sisila Pipare. ပြီးခဲ့တဲ့ဂျွန်လာ14ရက်တနင်္လာနေ့ရုံချိန်တုန်းကတော့ဒေါအောင်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အမှုတွေကတုံးမှုကိုပထမဆုံးစတင်ကြားနာခဲ့ရမှာတရားလိုတွေကိုသာစစ်ဆေးခဲ့ပြီးတရားလိုပြတတ်တွေကိုစစ်ဆေးနိုင်ခြင်းရှိခဲ့ပါဘူးဒေါအောင်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အမှုတုံးမှုကတရားလိုတွေဖြစ်တဲ့ရဲမှုကြည်လင်းတဲ့ရဲမှုမြင့်နိုင်တို့ကိုအရင်ရုံချိန်မှာစစ်ဆေးခဲ့ပါတယ်တ
ကျွန်တော်တို့ကအကောင်းဆုံးခုခံချေပါနိုင်ခဲ့တယ်လို့အပြန်အလှန်မေးခွန်းတွေမေးရမှာလဲအပြစ်ကင်းကြောင်းကိုတက်တည်ထူနိုင်လောက်တဲ့ဒီတင်ကြားနိုင်ခဲ့တယ်လို့ပို့ကုန်သွင်းကုန်ဥပဒေပုံမှန်ရှင်နဲ့ဆက်သွယ်ရေးဥပဒေပုံမှန်69အမှုကိုစစ်မေးခဲ့တဲ့ဦးစီဝင်းကပြောပါတယ်။အနေဒေါ်ဆန်းစုကြည်အမှုကတော့ဒီကိုကကိုကိုဆွေးရတာဟုတ်ဥပဒေရညီစုံမှုမရှိဘူးပေါ့နော်ဆက်သွယ်ရေးပစ္စည มันจะต้องให้เราเยาว์ลาไปแล้วไอ้คนก็ลงอยู่เยอะแยะกว่าเสียเช่าโลกแล้วกินกินกันแต่โลกูยี่ยาจีจังวันแต่โลกูทราบไหมช่วงนั้นที่เสียวิญญาณสุรามาเปล่าแต่เมื่อกูรู้ว่าดีที่พูดอะไรพูดเปล่ากูรู้ชีวิตปีนี้อะไรยังจะกูจีได้ยังตีได้ไหมเดี๋ยวมึงมีกูจีได้สักเจ้าเลยอะไรแล้วกูไอ้เย่กูนายก้าวช่วงนั้นที่เสียตีหน้ามองกูสุดละช่วยแต่พอเนี่ยได้ยังไงเป๊ะช่วงนั้นกูจะใช้กำลังทำธุรกิจมีแต่ลูกเสีย
ยาตัวเป็นเป็นยาเลยมือสีวายสวยจริงเนาะเนาะอันนี้เนี่ยจริงเนาะบินเรือจริงเนาะไอ้ยาวกันสูงกันแล้วมาดูจากว่ารู้เยอะแต่ตัวอัดอะไรรู้ท้องสั้นสุดยอดมากเลยอ่ะอ่ะมูเรโกยินสัญญาเลยใจมีแค่ยังมูเรโกตบอดานเนี่ยปัจจุบันวิโอเอก้าใจมีแค่เช่นนี้เรโกมีจีดามาโรตู้ตบอดานเนี่ยปัจจุบันเช่นนี้อุจิวิงก้าคูโรเปียวมาเลยรู้ว่ารู้ตบอดานเนี่ยดีมูเรโกเช่นนี้เรียนเช็ดตัวเนาะมูโกปอร์นี่เอาเสพไปบ้าง
ทีนี้ยังใช่มาใจมีงานก็ตุ้มมาเหมือนเดียวแต่กูจะกลับจีนมาไปจ้าเลยปีดูเรื่องกูเจ้าจุดจริงจังเนี่ยตุ้มมาอันนี้เนี่ยปีดูเรื่องจะมาบุเนี่ยยิ่งยุ่งสันนิษฐานจ้าบุมาจ้าเลยลูกเปียวไปเลยมวยในสุดท้ายนี่เนี่ยปีดูเรื่องจะมาบุกูเปียสุดท้ายไปแค่เดียวลูกชิ้นนี้พูดกันนี่จะเสียมาจ้าเลยเดี๋ยวลูกเปียวไปเลยทุกอย่างสุดที่อาเกลี่ยสามุตัดใจยูบุรีปงมางาจังอาอาสุยาเลี้ยวว่าจะเปล่าจ้ามูอุบุรีปงมา ต้องเจอกันเองกูในวิโรมาจงจังสิสิคุณยามียาจานามูกุเลในวิโรติยาลุดอจงมาลามะตรีนบะจวนจงละนัสตงยานิมาพิโลปุชิบาเลมันนัดเจนจงละนัสเนียนิมาเองานี่ยงใจมารอท้าวจามิวอ่ะป่าวเองต้องยาวกูเจียลูอุสุทงชวยกาสวยทารีอันยาปิดตีเนมูเอจามูปียงลูสามูอัมพูกูสิสิมาพิจตโลเจียลูอุทงมียงกูอุนิงกา
ตัวอังสันสุจิโกสวยทารีอัมมูโกเลสิสิตัวบุชิบาเลชเองเลยมาพิจารณาไปแก่ละบักเนี่ยมันจะเกี่ยมาแทนยามาในสมามุยสิริพามินเดตินิโกพิจารณาไปบ้างไหมคุณรอมยามาในงานด้วยโควิดก็น่าสนใจนี่กูจิจายออกมาโควิดกูเสร็จมุดตัวเลยข้าศึกษาด้วยลานี่เลยดีตาเรามาโยกาแต่เขยิดแค่เขยิดชินิบาเลกายโยกาทิ้งช่วงไหนบุตัวอะไรกันแต่ทารีเลบรามยามาส่วนนี้เลยปวดด้วยลูน่าจะช่วยทบิลาลาลีชินิบาเลมุ่งไปในมอลเนียมยามารอ
สาวอุตุนี่แต่ก็ต้องจังดูสักคนอู่สุไลโควิดกูเสกขังยาบาลเลยเนี่ยมาบีด้วยก็โยกากูเสมุเชนี่เนี่ยปัตเตลูยังว่าล่ะแต่เรื่องพิเศษของเราไม่เข้มขื่นที่กับพี่ๆมาบ้างเนี่ยที่ตามนี้ก็โยกากูเสมุเทียนช่วงไหนบูอัตวาล่ะกันแต่ชาเร่ปกูได้เลบรามิวมาโยกาบูกูเสกขยาดูอุยในอาทิตย์ที่แล้วบีเตยส่งหนูในอุชิทาวาเลยแต่หาสิ่งเลี้ยจากกาลาจวนโยกากูเสกขยาเร่เชนี่บ้า โยกากูเสียใจอุ้ยจู่ล่ะนี่ได้จ้าเลบรามิวจวนมาชีเร่เจ้ากันปีนี้เดินทางเลยกูเยอะกันแต่ไม่ใช่ไปเลยบีมิวมาสิกูเลยตัวละกันแต่ชาวาเลยโยกาตั้งยาสีดูเรื่องนี้สิ่งสิ่งนี้บีปูจุยดูเนี่ยสั่งสั่งดูเรื่องนี้สิ่งยามารอ
တချို့ကစစ်ဆေးမခံဘူးလို့သိရပါတယ်။ဒီကနေ့မှာတော့ပိုးတွေ့လူနာတချို့သူတို့မှာယောဂါပိုးရှိတာသိတာနဲ့တပြိုင်တည်းထွက်ပြေးသွားတယ်လို့လက်ဗရန်ကိုဗစ်တိုက်ဖက်ရေးတာဝန်ရှိသူတူက VOA ကိုပြောပါတယ်
။ပိုးတွေ့တယ်ဆိုတော့တိုင်းငယ်ပေါင်းပြီးထွက်ပြေးလို့အခုပဲကျွန်တော်မှဟိုအုပ်ချုပ်ရေးမှုတွေရဲတွေလမ်းဟိုအကြောင်းကြားကြားပြီးတော့အတင်းဟွာကိုလောက်ရတယ်။သူပါကုမ္ပဏီပေါ့နော်။အဲ့ဒီကုမ္ပဏီကအခုဝင်တဲ့နောက်လုံဝင်တဲ့နေဆိုအခုအကုန်လုံးပြေးထွက်ပြေးကုန်တယ်။ရောမှအခက်အခဲတွေအများကြီးပြည့်နေတယ်။အစ်ကလေးအောင်မှာပဲဒီတိုင်းကြီးပဲပုံမှန်တိုင်းကြီးပဲရန်နေကြတာပဲလေပြီးတော့မလေးစားတော့ဘူးဖြစ်သွားပြီ
တပတ်ကြာကာလအတွင်းပိုးထွေလူနာ200နီးပါးရှိနေတဲ့မူကြီးနယ်မှာတော့မော်လမြိုင်တက္ကသိုလ်မှာတက်ရောက်နေတဲ့အဆောင်အတူတွေကျောင်းသူ18ဦးမှာကိုဗစ်ရောဂါပိုးတွေ့ခဲ့ပါတယ်သူတို့ကိုစေယုံတင်ကုသမှုပေးနေပြီးစာမွေးပွဲကိုလည်းစေယုံတက်ရင်ဖြည့်ဖို့အတွက်ဆောင်ရွက်နေတယ်လို့မူကြီးနယ်လူမှုကေဆယ်ကြီးအဖွဲ့တာဝန်ရှိသူကအဗီဝေကိုပြောပါတယ်
ဆောင်နေတဲ့ခါကျတော့တဆောင်လုံးကလည်းဟိုသာစုပြီးတော့နေကြတယ်ဆိုတော့အန္တရာယ်အကုန်လုံးအဆောင်ချက်လိုက်တဲ့ခါကျတော့အမှကျန်တဲ့လူတွေကပိုကူးဆက်ခံရတယ်တွေ့တော့ဘောနော်ဟုတ်ကဲ့ချမ်းချမ်းရောပေါ့ကုလျာကြီးတော့တို့စေးသေးကုနာပေါ့နော်ကျွန်တော်တို့ဒီမော်ဒန်သေးအောင်ကြီး ICU 3မှာကျွန်တော်စေကူတာမှုခံနေတယ်ပတ်ဝန်းကျင်လို့ရှိရင်အဲ့မှာပဲစာဖြေဖို့ပတ်မှုခါကျလို့ပေါင်းညာလို့လည်းစီစဉ်လာတယ်လို့သိရတယ်တန်လိုက်ထားတယ်ပေါင်းလို့လေ
ပိုဖစ်လူနာတွေကိုတည်တံ့ချကုတာပေးဖို့ချုပ်တင်ပြင်ဆင်ထားတဲ့နေရာတွေမလုံလောက်လို့နေရာတစ်ထက်ရှာနေရတယ်လို့လည်းတာဝန်ရှိသူကပြောပါတယ
်ကျွန်တော်တို့ဒီတပတ်အတော်အတွင်းမှာတင်ကိုကျွန်တော်အယောက်200ပြည့်တော့150ကျော်200နီးပါးရှိနေနေလို့ရအဲ့အတွက်ကြောင့်ကျွန်တော်တို့ဒီတက်ဆင်းရုံကြီးပြန်ဖွင့်လာတဲ့3ရက်ပဲရှိသေးတာလေဒီကိုဗစ်ကူးစက်ဆောင်နေပြန်ဖွင့်လာ
ဆင်းလာသိမ်းပြီးနောက်ပိုင်းကိုဗစ်စစ်ဆေးမှုအခြေအနေတွေပုံမှန်မလဲပတ်နိုင်တော့ပေမဲ့အခုနောက်ပိုင်းမှာပိုးထွေသူတွေပြန်များလာနေလို့နိုင်ငံရေးအခက်အခဲတွေကြားကပြည်သူတွေထက်ပြီးဒုက္ခမရောက်ဖို့ကိုဗစ်တိုက်ဖျက်ရေးတာဝန်ရှိသူတွေကတိုက်ပေးနေပါတယ်ယောဂါကာကွယ်ရေးအတွက်ပဇက်နဲ့နှာခေါင်းစည်းစနစ်တကျတက်ဖို့ကိုလည်းတိုက်တွန်းထားပါတယ်။ဇမိုင်းနဲ့အာကစားဝန်ကြီးဌာနရဲ့စွန်လ20ရက်ည8နာရီထုတ်ပြန်ထားတဲ့စာရင်းအရပြည်တွင်းမှာပိုးတွေလူနာအသစ်409ဦးနဲ့တိတ်ဆုံးသူ4ဦးရှိခဲ့ပါတယ်ရှင်
။မကင်ချူထွေးပြောပြခဲ့တာပါခင်ဗျ။အခုဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာမွေးရဆေးတွေဖမ်းမိတဲ့တဲ့တင်ကိုပြောပြပါမယ်။ကိုဗစ်ကပ်ဘေးကာလလုံခြုံရေးတွေတင်းကျပ်စွာချထားတဲ့ကြားကထိုင်းမြန်မာနယ်စပ်ရှေ့သတိကံဒေသကလာတဲ့မွေးရဆေးဝါ၃တန်းလောက်နဲ့အတူမြန်မာနယ်ပွားတောင်ပေါ်တိုင်းရင်းသား၂ဦးနဲ့ပါတဲ့မူရကိုင်းဝင်၄ဦးကိုဇွန်လ19ရက်နေ့ကဖမ်းဆီးလိုက်ပါတယ်။ဒီအကြောင်းကတော့ဒီအကြောင်းကိုတော့ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါခင်ဗျာ
။ကိုဗစ်ကပ်ဘေးကာလလုံခြုံရေးတွေတင်းကျပ်စွာချထားပြီမဲ့ရွှေတရိကန်ဒေသကလာနေတဲ့မူရဆေးတွေကိုထိုင်းမူရနေနေရေးတပ်ဖွဲ့တွေကစစ်တိုက်ဖမ်းမိနေတာပါ။ဇွန်လ19ရက်နေ့မှာတော့ကိုသုံးလုံးတစ်စိတ်ရွှေတရိကန်ထုတ်စိတ်ကြွစည်းပြားသုံးသက်နဲ့အတူဖမ်းပြီးတဲ့မူရခိုင်ဝင်လေးဦးထဲမှာမြန်မာနယ်ပွားတောင်ပေါ်တိုင်းရင်းသားတွေလည်းပါဝင်နေပါတယ်။ထိုင်းတောင်ပေါ်တိုင်းရင်းသားလက်မှတ်ကိုက်ဆောင်ထားတဲ့မူရခိုင်ကမြန်မာနယ်ပွား2ဦးနဲ့ထိုင်းနိုင်ငံသား2ဦးပေါင်း4ဦးပါတဲ့အဖွဲ့ဟာထိုင်းမြန်မာနယ်ဆက်ချင်းရိုင်ပြည်နယ်ကနေစိတ်ကြွစည်းပြားသုံးသန်းကိုကားငယ်တွေနဲ့အတူတနေရာကနေတနေရာလက်ပြောင်းလက်လွဲတဲဆောင်နေတုံးဖမ်းမိခဲ့တာပါ။အ
ာမေဆက်စိတ်နะครับလို့ပူလနာการร่วมกับกรมน.นะครับฝ่ายทหารปปส.
ဇွန်လ19ရက်နေ့မှာတော့ချင်းရိုင်ပြည်နယ်ကနေတည်လာတဲ့မူရဆေးတွေကိုနကွန်ဆဝမ်ပြည်နယ်ရောက်မှာဓာတ်ဆီဆိုင်တစ်ခုမှာခစ်တနာနေစဉ်ရဲတပ်ဖွဲ့ကစီးနှင်းဖမ်းဆီးခဲ့တာလို့ဆိုပါတယ်။ထိုင်းရဲချုပ်မနူမဲကတော့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်။သူပြောသွားတာကတော့အခုလိုမျိုးအဓိကမူရခိုင်းဝင်တွေကိုဖမ်းဆီးဖော်ထုတ်နိုင်မှုဟာထိုင်းရဲတပ်ဖွဲ့အားလုံးပူးပေါင်းဆောင်ရွက်ခဲ့ကြလို့ဖြစ်တယ်။အမှုနဲ့ပတ်သက်ပြီးနောက်ွယ်ကနေကြိုးကင်နေသူတွေနိုင်ငံအတွင်းမှာမူရဆေးနဲ့ရတဲ့တရားမဝင်ငွေကြေးတွေကိုခဝါချပေးနေသူတွေကိုဇက်တိုက်ဖော်ထုတ်ရေးယူသွားမှာဖြစ်ကြောင်းပြောဆိုသွားပါတယ်။ဒီမူရတပ်ဖွဲ့ဝင်တွေအနေနဲ့ကြိုတင်သတင်းရထားတာကြောင့်ဒီမူရခိုင်းကိုဖမ်းမိတာဆိုပြီးမူရနိုင်နေရေးတပ်ဖွဲ့ကဆိုပါတယ်သူတို့အနေနဲ့ပြည်နယ်6ခုမှာအဖွဲ့ခွဲတွေခွဲပြီးစောင့်ကြည့်နေကြတာလို့လည်းပြောပါတယ်အခုလိုမျိုးထိုင်းမြန်မာနယ်စပ်ရှမ်းပြည်နယ်နဲ့ကပ်နေတဲ့ချင်းရိုင်ပြည်နယ်မှာမူရဆေးတွေဖမ်းမိနေသလိုဒီအပိုင်းမှာပဲမြန်မာပြည်ရှမ်းပြည်နယ်အရှေ့ပိုင်းကျိုင်းတုံမိုင်းဖြတ်သွားတဲ့ကားလမ်းပေါ်ကချေးရွာနီးမှာဂျွန်လ18ရက်နေ့ညနေပိုင်းကအိုက်စ်မူရဆေးဝါ1,410 kg နဲ့တူပစ္စည်းတနက်3လက်နဲ့လူ3ဦးကိုလည်းမြန်မာနိုင်ငံရဲတပ်ဖွဲ့ကဖမ်းမိထားပါတယ်။ကိုဗစ်ကပ်ဘေးကာလမှာအသွားလာတွေကန့်သတ်ထိန်းချုပ်ထားပြီးမဲ့မူရဆေးဝါမှောက်ကူသူတွေကတော့လမ်းကြောင်းအစ်စ်တွေနဲ့တင်သွင်းနေစေဖြစ်ကြောင်းကိုလည်းကုလသမဂ္ဂမူရဆေးဝါနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ကပြောဆိုထားပါတယ်။ရွှေတရီကန်ဒေတာမှာမူရဆေးဝါတွေအများအပြားဖမ်းမိနေတာကိုကြည့်ရင်ကဘာတဝမ်းကက်ရောကထိန်းချုပ်ရေးအာရုံစိုက်နေချိန်မူရဆေးမှောက်ကိုခိုင်းနေကအခွင့်အောက်ယူနေတဲ့လက္ခဏာတရားဖြစ်ကြောင်းကိုလည်း UNODC ကသတိပေးထားပါတယ်ရှင်
။မအေးမှာဒ တရင်ပြပို့ခဲ့တာပါခင်ဗျာခုဆက်ပြီးတော့တရုတ်မြန်မာနယ်စပ်ကတရင်တပုတ်ကိုလည်းပြောပြပါအောင်မယ်မြန်မာပြည်မြောက်ပိုင်းမှာစီးပွားရှာနေကြတဲ့တရုတ်နိုင်ငံသားတွေအားလုံးလုပ်ငန်းနဲ့တကွကိုယ်ရေးအချက်လက်တွေကိုမပုံတင်ကြဖို့တရုတ်ယူနန်ပြည်နယ်ခရိုင်တချို့ကဒီကနေ့ကြီးညာချက်ထုတ်လိုက်ပါတယ်တရုတ်နိုင်ငံသားတွေအကျိုးစီးပွားကိုကာကွယ်ဖို့ရည်ရွယ်ကြောင်းဒီကြေညာချက်မှာရေးသားထားပေမဲ့အမှန်ကတော့တရုတ်နိုင်ငံသားတွေရဲ့တရားမဝင်လောင်းကစားလုပ်ငန်းတွေကြီးထွားလာတာကိုပြန်ပြီးထင်းထင်းသိမ်းသိမ်းလုပ်ဖို့ရည်ရွယ်တာဖြစ်နိုင်ကြောင်းရှမ်းမြောက်ဒေသခံတွေက VOA ကိုပြောပါတယ်ရန်ကုန်ကလာတဲ့ဒီသတင်းကိုတော့ကိုသားညုံကပြောပြပါမယ်ခင်ဗျာ
တရုတ်နိုင်ငံသားတွေမြန်မာပြည်မြောက်ပိုင်းမှာဆက်လက်နေထိုင်ဖို့အတွက်လိုအပ်တဲ့အချက်လက်တွေကိုမှတ်ပုံပြန်တင်ကြဖို့ယူနန်ပြည်နယ် KI တချို့ကနေပြီးတော့ဂျွန်လ21ရက်နေ့မှာထုတ်ပြန်လိုက်တာပါကချင်ပြည်နယ်ဗမော်မြို့နယ်ကက်လျက်ယူနန်ပြည်နယ်ဒီဟွန်စီရင်စုပြည်သူ့လူ့ကျင်ရေးဌာနရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာတော့ဒီကြေညာချက်ဟာတရုတ်ပြည်ကနေပြီးတော့တရားမဝင်ထွက်သွားသူတွေအင်တာနက်သုံးပြီးတော့လိင်လေလှည့်ဖျားသူတွေလောင်းကစားငွေကြေးခဝါချမှုနဲ့တခြားငဇက်ဖြတ်ကျော်ရာဇဝတ်မှုတွေကိုတားဆီးဖို့ဖြစ်တယ်လို့ရေးပါတယ်တရုတ်နိုင်ငံသားတချို့ဟာရှမ်းပြည်မြောက်ပိုင်းမူဆယ်တဝိုက်မှာတရားမဝင်အခြေချပြီးတော့လောင်းကစားနဲ့မူရစေဝါလုပ်ငန်းတွေကိုအကြီးအကျယ်ကိုလုပ်ကိုင်နေတာတွေရှိနေပါတယ်ဒါရီကိုယူနန်ဆွေရဘက်ကပြန်ပြီးတော့ထိန်းချုပ်ချင်တာဖြစ်နိုင်တဲ့အကြောင်းမူဆယ်မျိုးကလုပ်ငန်းရှင်ဥိုက်ခန်းကပြောပါတယ်
ဒီနိုင်ငံသားတွေကလက်သက်မချုပ်ပါလောက်သားနေတယ်သူကဒုတိယနိုင်ငံရေလုပ်တယ်ဟောလောက်သားနေတယ်မှာဒီနေရာတွေကိုဝန်ကြီးကပေးနေတဲ့ရှင်ဒီလိုဖိုင်တဲ့ဒီကစကားလောက်ခိုင်းတယ်ဒီလိုတခါတည်းဆိုပြီးတော့တောင်းဆိုလို့ပြီးတယ်အဲ့ဒါကိုလုပ်တယ်အားဖူးတယ်ဒီနေရာကတော့ဒုတိယနိုင်ငံနောက်ကမီးစီပါရတဲ့ဒီနေရာကတော့တောင်းတယ်ဒီနေရာတွေကိုရှင်းလို့တယ်ခင်ဗျားတွေကတော့ပြင်ရတာလည်း
တရုတ်အာဏာပိုင်တွေရဲ့ကြီးညာချက်မှာတော့မြန်မာနိုင်ငံမြောက်ပိုင်းမှာတရားဝင်အလုပ်လုပ်နေကြတဲ့တရုတ်နိုင်ငံသားတွေကိုကာကွယ်ဖို့အတွက်တရားမဝင်လုပ်ငန်းတွေကိုနှိမ်ရင်းသွားမယ်လို့ဖော်ပြပါရတယ်။ယူနန်ပြည်နယ်ရဲဌာနကလည်းမြန်မာနိုင်ငံမြောက်ပိုင်းမှာတရားမဝင်စီးပွားရှာနေတဲ့တရုတ်နိုင်ငံသားတွေပြန်လာကြဖို့ပြီးခဲ့တဲ့မီလာထဲမှာအသိပေးခဲ့တဲ့အကြောင်းတရုတ်သင်္ဌာန STCN မှာရေးပါရတယ်။ပြန်မလာဘူးဆိုရင်တော့ဖမ်းဆီးခံရမှာဖြစ်တယ်လို့ပဲသူတို့မိသားစုဝင်တွေရဲ့နိုင်ငံသားခန်းစား권တွေကိုအစိုးရကပြန်ပြီးတော့ရုပ်သိမ်းမယ်လို့တရုတ်သတင်းဌာနတချို့မှာရေးသားပါရတယ်။ပြန်လာသူတွေကိုဖမ်းဆီးဖို့အတွက်လည်းစုချင်းငွေတွေထုတ်ထားပါတယ
်။ဒီလိုပုံမှန်ပြည့်ပြည့်လာပါမယ်လို့ဒီလိုကမှရှိတဲ့ဒီလိုပုံမှန်ကြလာသေးတာလည်းမလာလို့ရှိရင်ဒီလိုကြောင့်လည်းပရိုဘလမ်တွေကြောင့်ဒီလိုတွေကျေနပ်တော့တယ်စုချင်းတွေအမထရောက်မယ်လို့ဒီမှာပြောနေကြတယ်။ဒီလိုဖြစ်ဆုံးလာတယ်ဒါနဲ့တမန်လာတော့ဘုံပန်းပြည့်ပြည့်တော့ဘူးလို့ရမှာဖြစ်ပြီးတော့စုချင်းတွေထုတ်ပါ
။မူဆယ်ကရင်ချင်းရွှေဟော်ကဒေသခံတူပြောသွားတာပါ။ကိုကန့်ဒေသမူဆယ်တကျောနဲ့ရှမ်းပြည်နယ်ကဒုတိယစီးပွားရေးထူးဆုံးစရုထအထူးဆုံးစရတဲ့နေရာတွေမှာနေထိုင်တဲ့တရုတ်နိုင်ငံသားအားလုံးမှတ်ပုံတင်ရမယ်လို့ယူနန်ပြည်နယ်ဒီဟွန်စီရင်စုအာဏာပိုင်ရဲ့ကြေညာချက်မှာရေးသားထားပါတယ်။ကြေညာချက်ထုတ်တဲ့ဂျွန်လ21ရက်နေ့ကနေနောက်ထပ်15ရက်အတွင်းမှတ်ပုံပြန်တင်ဖို့အတွက်တရုတ်အာဏာပိုင်ကတိုက်တွန်းထားပါတယ်ခင်ဗျာ
။ကိုသားညုံဦးပြောပြခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့တိုင်းဒေသတွေတရီကဒုက္ခသည်တွေရဲ့အကြောင်းကိုလည်းပြောပြပါအောင်မယ်။မြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်နေတာကြောင့်ဒုက္ခဆယ်စုနှစ်ပေါင်းတစ်ခုကနေ၃ခုကျော်ကြာတဲ့အထိနေရမပြန်နိုင်နေသတ်နေထိုင်စားတောက်ရေးကျမရေးပညာရေးမပြည့်မစုံဖြစ်ပြီးမျောလင့်ကျက်မဲ့နေရဆဲဖြစ်တဲ့ကရင်ကချင်နဲ့ရှမ်းဒုက္ခသည်တွေအကြောင်းမနေ့ကကြားရောက်တဲ့ဇွန်လ20ရက်နေ့ကပ္ပဒုက္ခသည်များနေ့အထိမ်းမှဖြစ်နေပြည်သူသတင်းတောက်မှအေးအေးမှာကတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်နေတာကြောင့်ဆယ်စုနှစ်တစ်ခုကနေ၃ခုကျော်ကြာတဲ့အထိနေရမပြန်နိုင်သေးပဲနေထိုင်စားတောက်ရေးကျမရေးပညာရေးမပြည့်မစုံဖြစ်ပြီးမျောလင့်ကျက်မဲ့နေရဆဲဖြစ်တဲ့ကရင်ကချင်ရှမ်းဒုက္ခသည်တွေအကြောင်းကိုပြောပြပါမယ်။ကျမမအေးမှာပါ။ထိုင်းမြန်မာနယ်စပ်မှာတော့နှစ်ပေါင်း30ကျော်ကြာတဲ့အထိနေရမပြန်နိုင်သေးတဲ့ကရင်ဒုက္ခသည်တသိန်းနီးပါးလောက်ရှိနေတာပါ။ဒီဒုက္ခသည်တွေဟာတတိယနိုင်ငံတွေစီကိုသွားဖို့ကလည်းကြံ့ကြာနေတယ်လို့အုပ်ချုပ်သူအစိုးရအဆက်ဆက်လက်ထက်တွေမှာနေရပြန်နိုင်ရေးမျှော်လင့်ထားခဲ့ကြပြီးမဲ့သူတို့ရဲ့မျှော်လင့်ချက်တွေမပြေဝခဲ့ပါဘူး။နေရရင်းကိုမပြန်နိုင်တဲ့အကြောင်းရင်းတွေကအဓိကအချက်တွေကိုတော့ထိုင်းမြန်မာနယ်စပ်အုံဖြံဒုက္ခသည်စခန်းကဒုက္ခသည်တဦးကအခုလိုပြောပြပါဗျာ။
နေထိုင်ဖို့နေရာနဲ့အဲ့လိုမျိုးပေါ့အလောက်ကိုင်းခွင့်လန်းရှိတဲ့နေရာပေါ့အဓိကလိုအပ်တာ။ဒုက္ခသည်တွေကိုပြန်ထားမယ်ဆိုဒုက္ခသည်တွေမျိုးနေရာပြင်ဆင်ပေးရမယ်။ပြီးလို့ရှိရင်သူတို့လုပ်ပန်းစားတောင်းနိုင်မယ်အလောက်ကိုင်းခွင့်လန်းနေလဲချပေးနိုင်ရမယ်ပေါ့အစိုးရအဲ့ဒါဆိုလို့ရှိရင်ရည်တည်လို့အဆင်ပြေတယ်။အစိုးရအစစကအဲ့ဒီလိုဖန်တီးပေးမှုတွေထူးထူးရရမတွေ့လို့ဒုက္ခသည်တွေအကုန်လုံးအများတော်အချင်းဒီဘက်မှာကြာနေကြတာပေါ့နော်
။အခုဆိုရင်မြန်မာစစ်အုပ်ချုပ်ရေးကောင်စီနဲ့ KNU တပ်တွေကြားပစ်ခတ်မှုတွေနဲ့စစ်ကောင်စီတပ်တွေကလေရင်တွေနဲ့ဗုံးကျဲတိုက်ခိုက်မှုတွေကြောင့်မလကုံကဆပြီးကရင်ပြည်နယ်အတွင်းမှာပြည်ရင်းအိုးအိမ်မဲ့စစ်ဘေးဒုက္ခသည်2000ကျော်ဟာလည်းနေရမပြန်နိုင်ကြသေးပဲတောတောင်တွေထဲမှာပဲပုံအောင်နေထိုင်နေကြရတယ်လို့တချို့လည်း ထိုင်းတဲ့ချမ်းကိုထွက်ပြေးခေါ်လို့နေကြပါတယ်လူငယ်တဲ့ဆယ်နှစ်ကနေစပြီးဆယ်စုနှစ်တခုကြာနေရာမကျန်နိုင်သေးတဲ့ကချင်ပြည်နယ်အတွင်းကပြည်ဝင်အိုးအိမ်နဲ့ဒုက္ခတွေတသိန်းကျော်ဟာလဲတကြောပြန်ဖြစ်ပွားနေတဲ့ကချင်ပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်နေရာကျန်နိုင်ရေးမျှော်လင့်ချက်မဲ့နေတာပါကချင်ပြည်နယ်ဝိုင်းမော်မြို့နယ် Minor KBC Sessions
ခန်းကဖားပွဲဆောက်ရွေးတာဝန်ကဒေါ်ရေကြီးကအခုလိုပြောပြပါတယ်။ပြန်ဖို့အလားတူဖြစ်နေပြီဒါပေမဲ့အခုနောက်ပိုင်းတော့ပြန်ဆက်ွက်ဖြစ်လာတဲ့ခါကျတော့အဲ့ဒါအလူမျိုးဖြစ်နေတာပြန်ဖို့အခုချင်းဆိုလို့ရှိရင်ဒါမြေလင်းချက်မေးနေတဲ့ပုံစံမျိုးဖြစ်နေတာပေါ့ပြန်ဖို့အတွက်ကိုပြန်ရမလားဒီမှာပဲပြန်နေရမလားဟိုဆက်ွက်ရတာလည်းအဆင်မပြေဟိုတော့ဒီတော့ရတာလည်းအဆင်မပြေဆိုတော့ဟို
ဒီမှာတော့1996ခုနှစ်ကနေ1996ခုနှစ်အတွင်းရှမ်းပြည်တွင်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တပ်မတော်ကြဖြစ်ပွားခဲ့တဲ့ဆေးရေးပဋိပက္ခတွေကြောင့်နေရအသီးသီးကိုစွန့်ပြီးထွက်ပြေးတိမ်းရှောင်လာကြတဲ့ပြည်တွင်းအိုးအိမ်မဲ့ဒုက္ခတွေချောက်ထောင်ကျော်လောက်ရှိနေတာပါဒီဒုက္ခတွေတွေဟာလည်းတိုင်းမြန်မာနေဇက်မှာနေထိုင်နေရပြီးနေ့နေ့ဆက်ကြောကြတဲ့အထိနေရမပြောင်းနိုင်ကြသေ ကျွန်တော်တို့ကလည်းနေ့နေ့ကြီးတွေနဲ့ပြက်ခတ်ခဲ့တာကြောင့်စိုးရိမ်စိတ်တွေနဲ့နေထိုင်နေရတဲ့လူတွေရှမ်ဒုက္ခတွေကြီးကဆိုပါတယ်အလားတူတိုင်းရင်းသားချင်းချင်းဖြစ်တဲ့တိုက်ပွဲတွေကြောင့်ရှမ်ပြည်နယ်တွင်မှာပြည်တွင်းအိုးအိမ်တွေဒုက္ခတွေဥယျာဉ်တွေနဲ့ထပ်တိုးလာနေပါတယ်မြန်မာနိုင်ငံတွင်မှာဆေးအုပ်ချုပ်ရေးကောင်စီအုပ်ချုပ်ခဲ့တဲ့လေးလကျော်အတွင်းမှာနိုင်ငံရေးမတည
เมื่อเล่นเจ็ดวินิจฉัยผิดไปเลยทุกการเดินไปก็คุณยิ่งเป็นในดูดีการตัดขันยาลาดีเลยสิ่งนี้ละบ้าทุกการเดินนิทานยาเนียร์มาเลยและสิ่งเช่นนี้มานี่จะมัวกับมันลงละมุสานยิ่งกับมันพิจารณ์มุจะมาอีสักชั่วโมงไม่ใช่ตลอดอันนี้ละจังเอ็กเคเทอรี่สิ่งนี้เรื่องเลยทุกการเดินไปก็สบายเลยจะมาไม่มาทันยามาเนี่ยสักการณ์นิทานพิพูนี้ละบ้าไม่มาทันพิพูกันละบ้าเนี่ย ทีนี้ด้วยทีนี้เป็นโปรเจกต์การเราจะเล่าไปว่าเนี่ยคือเราเป็นสิ่งงานอะไรกูที่เซบิโรมาโมพร้อมเอาส่วนนั้นเรื่องเรามาสู่เนี่ยซาจิมาเลยปีนี้มาโควิดยอกาคุเซตุยี่ตัวมีอะไรในจิมาเบโควิดวีซ่าพยายามปูตัวมีกูมีมันงานเด็ดด้วยสิทธาเลยที่ช่วยได้เรามายอกาคุเซตุสู้ไล่พิบวากันโลซาตินยาวนี่กูเลยไปเขียนไปเลยที่โลกนี้อะไรกันเนี่ยซาตินไอเดียยอกาคุเซมูรินเนี่ยโควิดกากเวทเช่นช่วยปีนี้มาบาร์เรสซองยัน ถ้าเดลสุรากูที่ดินไปยังดินเราไม่สุขสิ่งงานนี้เต็มเสพไปบ้างไหมครับเนี่ยยามันเองก็มาคุปปี้กายอกาคุเซขันยาดูที่ร้านเรื่องยาลานี่ยากาสุไลคุเซมูริเลชิลานี่บ้านเอง ที่ลูกสุไลกุศลยากันนี่ถึงปีนี้กายอกาตัดยาลายดังกุเลยตรีท่าจับบุจะมาอีตาวันชิตุริกาตรีปีนี้จับบุเลยส่วนล่าสุดเลยปีเกิดที่นี่ลานิรงาอย่างกุนตันเลกุมยูเนตุยมาชีเร่มหัตถะโกบายอัตถะตันเจ้ามากายอกาสุไลกุศลขันยาตุเนียจอที่ชีเกบุเลยอะไรเถอะก็ช่างเสร็จตรงนี้อยู่เสียมาตัวกันรอโควิดยากาคุศลขันยาปีอัตถะชูจัดอันเนี่ยตัวเรื่องออกซิเจนได้จ้าเซมปีเตซงเกบุเลย ปกติเลบานิโอเนี่ยมาเลยยัตระบะอัตวินกายอกาคุเซตุเตียจอชิเกบาร์เลยยอกาคุเซขันยาตุริเรมาตรงละอายุเอ็กลิงเอเลปังเวเนบียอกาพยัมปัวมูโกเทนโชไนโบเลบานิโอเนกาซาเตนจาวเนเนมิโอมาเซโกเลยเยอแกนตามิชิเปิดทาบาร์เลยกูว่าจีโนฟานเจนอมซีกอนดิปอลเจลูนาเวโกนะปอลเจโกรอจีโนเตยงมาจีโนว่า
อากูจะเห็นเจ้าตัวอะไรขนาดนี้จีบยังเจ้ามาจีโนว่าเทียบอยู่ชื่อข้าเลยวะเนาะเสียงมันเล่าลูกเราต้องคุยจ้ารอด้วยมีด้าสิคนตะกุดขัดทันไล่เดชัดไล่เดชัดด้วยจีโนรู้จีบยังจีบยังเนี่ยจีโนเสียวจีโนว่าปูมาด้วยอะไรเอ็มอาเวฟฮงเจี๋ยเฉลี่ยอะไรอะไรลูกนี้ทำไปบ้างกระบะตัวนั้นกายอกาคุเซมูดังขันยาบียอกากาเวเซโตลงงานเอเชียมีสังเวียนจับไปไหมยี่มันเองก็มารอ เสียงนั้นเต็มที่นับไปนั่งยี่ชิ้นในใจกูวิ่งกับเวซีทัวร์สิ่งนี้นั่นนี่นี่บาร์เลยอันนั้นเองก็ลามาแดงเงี้ยสบายนุ่งอ่ะอินเดียนั่งงานอะไรกูวิ่งชิลกูทุบไปนั่งยี่ปีอ่ะคุณนับไปมาหรอเที่ยวนั่งงานอะไรซีโนฟาร์มกูปีนี้วันนั้นกูอุตส่าห์ไปทุบไปนี่ละมั้งที่เรื่องมากูวิ่งกับเวซีทัวร์อะไรสวยงามวันนั้นแต่อุมากูวิ่งยอกาปูด้วยกันบาร์เลยตัวกูวิ่งชิลกับเวซีกูนั่งเจนทัวร์ไปเลยมันเดินมีรถสิบินตาอีกคอมดี้กับวันนั้นแต Kulu COVID kagaze ipi watuta api tulima yoga po shina ina nangata choma pisi ni shibe me nyamane nga maro da haparmazong ati tu na ina ba tune atu midanzu wune male COVID yoga po tukebe me soyin zi ache ni mishi hulu mandale time pitu jama ye uzimu tauta wune nga vio ego pyo bale
အဲ့ဒါကြတော့ဆရာအိန္ဒိယနဲ့ရှိရွယ်ရှိတာလို့ပြောနေတာ။နောက်အိန္ဒိယကကွယ်ဒီမစိထိုးတာပါ။ထိုးတာတော့သူရဲ့ဒီဘာကကကွယ်ကအိန္ဒိယပြည်ကနေကျွန်တော်ကဟိုအဖြစ်ကြီးရှိတာ။အိုတန်ဒီပြည်ကကျွန်တော်ကဟိုအဖြစ်ကြီးဘောင်းစကွယ်ကအောင်ရမအောင်ပါပေါ့။အဲ့ဒီထိုးတိုင်းဘောင်းအဖြစ်ကြီးဖြစ်တာတော့မဟုတ်ဘူး။ထိုးတာအဖြစ်ကြီးမထိုးတာလည်းအများကြီးတောင်းပါတယ်ကျွန်တော်မြန်
တွေ့ဆန်းသက်ထားတဲ့ဈေးကိုအိန္ဒိယနိုင်ငံမှာ COVID Shield ဆိုပြီးထုတ်လုပ်တာဖြစ်ပါတယ်။ဒီဈေးကိုနှစ်ကြိမ်အပြည့်အဝထိုးထားရင် COVID ရောဂါကို80ရာခိုင်နှုန်းကာကွယ်နိုင်တယ်လို့ဆန်းသက်တွေ့ရှိထားတာပါ။ပြည်တွင်းမှာကာယောဂါကူးစက်မှုအများဆုံးဒေသကရန်ကုန်တိုင်းဖြစ်ပြီးတော့ထိုင်းအိန္ဒိယနိုင်ငံတို့နဲ့ထိစပ်နေတဲ့ဒေသတွေမှာလည်းကာယောဂါကူးစက်မှုကစိုးရိမ်စရာအခြေအနေမှာရှိနေတာပါ။အဲ့ဒီနိုင်ငံတွေနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့စကိုင်းတိုင်းတင်းတင်းလာရီတိုင်းနဲ့ချမ်းပြည်နယ်စီတွားတဲ့လေကြောင်းလိုင်းခီးစဉ်တွေကိုလည်းယာယီရနာထားပါတယ်။ကာယောဂါကူးစက်ပြန့်ပွားမှုကိုထိန်းချုပ်နိုင်ဖို့အတွက်တာချီလိတ်ကလေးကျိုင်းတုံဒဝဲဘိတ်နဲ့ကော့တောင်ခီးစဉ်တွေကိုအခုလကုန်အထိရနာထားတယ်လို့မြန်မာအမျိုးသားလေကြောင်းလိုင်းကလုပ်ငန်းလည်ပတ်မှုဆိုင်ရာအရာရှိချုပ်ဦးခတ်ခမ်းမောင်က VOA ကိုပြောပါတယ်။
ဒါရောပြန်ဖွင့်ပြီးမလဲဆိုတော့တို့ကတော့ပရမ10ရက်ပေါ့10ရက်ကိုတို့စောင့်ကြည့်နေပါဆက်ကျွန်တော်တို့တော့မလုပ်လဲဆိုတော့အဲ့ဒီအဲ့ဒီသူခုနပြောတဲ့မြို့တွေကိုခီးစင်တွေမစွဲပါနဲ့ဆိုအရင်ရက်ရက်လာကျွန်တော်အဲ့တိုင်းပဲဆက်ပြီးတော့ကျွန်တော်ကသူခုပြင်ကြတဲ့အတိုင်းတိုင်းလုပ်ရတာ
ဆရာနာသိပြီးနောက်ပိုင်းအခြေခံပညာကျောင်းတွေမှာကျောင်းတက်သူအရေးအတွက်အရင်လိုပုံမှန်ဖြစ်ဖို့ခက်ခဲနေချိန်မှာပဲကိုဗစ်ကူးစက်မှုတန်ကြောင့်ပြန်ပိတ်လိုက်ရတဲ့စာသင်ကျောင်းတွေလည်းတိုးလာပါတယ်ပြည်တွင်းမှာကိုဗစ်ကူးစက်မှုအခြေအနေစိုးရိမ်ရလို့အပြင်ထွက်တဲ့အခါမှာမျက်နှာနဲ့နှာခေါင်းစည်း mask တို့ကိုစနစ်တကျမဖြစ်မနေတပ်ဆင်ဖို့ကျန်းမာရေးတာဝန်ရှိသူတွေကသတိပေးထားပါဗျ။ဒါအပြင် UK မှာအဖြစ်များနေပြီးယောဂပိုးကူးစက်မှုမြင့်မားတာယောဂလက္ခဏာပြင်းထန်တာနဲ့သေဆုံးနိုင်ခြင်းများတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတုံ့တက်ထားတဲ့ COVID visa ပြောင်းပိုး alpha နဲ့အိန္ဒိယကလာတဲ့ Delta နဲ့ Kappa ဆက်တဲ့ Visa ပြောင်း၃မျိုးလဲမြန်မာနိုင်ငံမှာတွေ့ရှိထားပြီလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေတင်ဆက်ပေးလိုက်ပါရခင်ဗျာ
။သတင်းတောက်မှတ်စုအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။အခုဆက်ပြီးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ပြပေးပါအောင်မယ်။အမေဇုန်လုပ်ငန်းကြီးကိုတည်ထောင်သူ Jeff Bezos နဲ့ဇူလိုင်လထဲမှာအာကာသခီးလိုက်ပါနိုင်တဲ့ခီးစဉ်လက်မှတ်ကိုဇွန်လ၁၀ရက်နေ့ကဒေါ်လာ28တန်းနဲ့လေလံအောင်မြင်သွားပါပြီ။ Blue Origin ရဲ့ New Shepard ဒုံးပြန်နဲ့လိုက်ပါမယ်ပထမဆုံးခီးစဉ်ဟာဆိုရင်ကုမ္ပဏီရဲ့အာကာသခီးသွားလုပ်ငန်းကိုအစပြုလိုက်တာလည်းဖြစ်ပါတယ်။ဒီအကြောင်းဒီသတင်းမှရဲ့စီးပွားရေးအစီအစဉ်အဖြစ်မတ်တင်ကြီးထိုက်ကစူးစီးတင်ပြပေးထားပါရခင်ဗျာ။
Your once-in-a-lifetime journey, you will travel past the boundaries of Earth and the outer space.
ကမ္ဘာပြင်အာကာသတဲ့ကိုကြီးသွားမှာပါအာကာသယင်ခန်းရဲ့၃ပုံတစ်ပုံကပြင်းတကားတွေနဲ့ဖွဲ့စည်းထားပါတယ်အာကာသထဲမှာပြန်တမ်းမှုတွေတဲ့အကြီးဆုံးပြင်းတကားဖြစ်ပြီးကမ္ဘာကောက်ချောင်းနဲ့စัจจဝလာကြီးရဲ့အပေါင်းတို့မြင်ကွင်းကိုတွေ့ရမှာပါတဲ့အမေဇုန်လုပ်ငန်းကြီးကပိုင်တဲ့ Blue Origin ဒုံးမြန်လုပ်ငန်းရဲ့အာကာသခီးသွားလုပ်ငန်းကြော်ညာပါဇူလိုင်လ20ရက်နေ့မှာ Blue Origin ရဲ့ New Shepard ဒုံးပြန်တဲ့လူတွေလိုက်ပါချမ်းမယ်ပထမဆုံးတော့အာကာသခီးစဉ်အတွက်လူတဦးစာခုံတနေရစာကိုလေလံတင်ခဲ့တာပ
ါ Sold $28 million to number 107
ဒေါ်လာ28တန်းနဲ့ရောင်းလိုက်ပါပြီလို့လေလံပြစ်သူ Steve Little ကြီးညာခဲ့တာပါအမေဇုန်လုပ်ငန်းကြီးကိုတီထောင်သူ Jeff Bezos နဲ့ဇူလိုင်လတဲ့အာကာသခီးလိုက်ပါနိုင်မဲ့ခီးစဉ်လက်မှတ်ကိုလေလံတင်ခဲ့တာပါအမေဇုန်လုပ်ငန်းကြီးကိုတည်ထောင်တဲ့ Jeff Bezos ရဲ့ဒုံးပြန်ကုမ္ပဏီ Blue Origin ကအွန်လိုင်းကနေတက်ရိုက်လေလံတင်ခဲ့တာမှာလေလံအောင်သူဘသူလဲဆိုတာကိုတော့ထုတ်ဖော်မပြောသေးပါဘူး။ Neil Armstrong နဲ့ Buzz Aldrin တို့ရဲ့လမျက်နှာပြင်ပေါ်ခြေချခဲ့ကြတဲ့52နှစ်မြောက်နှစ်ပတ်လည်နေ့ကျရောက်တဲ့လမယ့်ဇူလိုင်လ20ရက်နေ့မှာအမေရိကန်ပြည်ထောင်စု Texas ပြည်နယ်အနောက်ပိုင်းကနေအာကာသကိုအသွားအပြန်ခီးစဉ်အတွင်းလိုက်ပါဖို့
Lilan Anget to go, Lame the Nimba de Twin, Jinabule, Shinibare. Blue Origin, Young Yujay Mu, Erin Conegaro, Blue Origin, Poye, but Tamazon Key, they go, Dwitin Lavari, Lupio Vade.
$28 million. That was my first
auction I've ever seen. Dollar necessity. ဇူလိုင်လ20ရက်နေ့မှာသွားကြပါမယ်တက်တက်မှာတခါသာရမယ်အခွင့်အရေးမျိုးပါလို့ပြောသွားတာပါပြန်သုံးနိုင်တဲ့တုံးပြန်အကာသရင်အခန်းတို့နဲ့2005ခုနှစ်ကစလို့ဆယ်မိနစ်လောက်ကြာတဲ့အသွားပြန်ခီးစဉ်15ချိန်ဆန်းသက်ခဲ့တာမှာအလုံးအောင်မြင်ခဲ့ပါတယ်တလားကျော်ကြာအကာသခီးစဉ်ကိုအွန်လိုင်းကလေးလံဆွဲကြတာမှာဇွန်လ10ရက်နေ့မှာဒေါ်လာ40သမာ8တန်းထိလေးလံစေးရောက်ရှိခဲ့ပြီးတဲ့နောက် ဇွန်လ12ရက်နေ့စနေနေ့မှာအာကာသခီးစဉ်ကိုလေးလံတင်ရောက်ချခဲ့တာပါနိုင်ငံပေါင်း159ကလူပေါင်း9000ရာလေးလံပစ်ဖို့စီရင်သွင်းခဲ့တာလို့လေဘလူးအော်ရီဂျင်ကပြောပါတယ်ဇွန်လ12ရက်စနေနေ့လေးလံပွဲမှာတော့ဈေးအများဆုံးပေးတဲ့လေးလံဆွဲသူ20ကျော်ပါဝင်ခဲ့ပါတယ်ဇွန်လ9ရက်နေ့တုန်းကအမေဇုန်လုပ်ငန်းကြီးကိုတီထောင်သူဘီဇော့က
To see the Earth from space, it changes you. It changes your relationship with this planet, with humanity. It's one Earth.
ကဘာလူသားတို့နဲ့ဆက်နွယ်မှုကိုပြောင်းလဲပေးလိုက်မှာပါတဲ့ဒါဟာတခုတည်းသောကဘာကြီးပါ သူ့အနေနဲ့လည်းဒီခီးစဉ်ကိုလိုက်ပါလို့ပါတယ်တဲ့ဒါဟာသူ့ဘဝတခြားလုံးဆန္ဒရှိခဲ့တဲ့ကိစ္စဒါဟာစွန့်စားကံဒါဟာသူ့အတွက်တိတ်ကိုအရေးကြီးတဲ့ကိစ္စပါလို့ပြောသွားတာပါ
I invited my brother to come on this first flight.
ဒီပထမဆုံးခီးစဉ်မှာအတူလိုက်ဖို့ညီဖြစ်သူကိုဖိတ်ထားပါတယ်တဲ့သူတို့ကအရင်းနှီးဆုံးမိတ်ဆွေတွေပါလို့အမေဆုံးလုပ်ငန်းကြီးကိုတီထောင်တဲ့ဂျက်ဘီဇော့ပြောသွားတာပါညီဖြစ်သူမတ်ဘီဇော့ကလည်းအကိုဖြစ်သူရဲ့ကံလန်ချက်ကိုလက်ခံခဲ့ပါတယ်
I wasn't even expecting him to say that he was going to be on the first flight.
Club for the Future Blue Origin Blue Origin လက်မှတ်တွေကတော့အများပြည်သူကိုမယောင်းသေးသလိုခီးစဉ်စီးနှုန်းလည်းမတတ်မှတ်သေးပါဘူး။ဒါပေမဲ့လည်းအာကာသခီးစဉ်ကိုလိုက်ပါမယ်ခီးတယ်တွေကတော့လူကျန်းသာတွေပဲအဓိကဖြစ်ဖို့များပါတယ်။ဗြိတိန်ကဂရေကျွယ်တစ်ထည်ရစ်ချက်ဘရန်ဆန်ရဲ့ဗာဂျင်ကလက်တစ်ကုမ္ပဏီကလည်းခီးတယ်တွေလိုက်ပါနိုင်မယ်အာကာသယာဉ်ကိုစမ်းသပ်နေပါတယ်။ဒေါ်လာ2,000ကနေ2,000ခွဲထိကျတဲ့မဲ့ခီးစဉ်အတွက်
အလုံးမတ်စီယက်စ်ပိတ်အက်စ်ကလည်းဒေါ်လာ3,000ကုန်ကြမယ်အာကာသခီးစဉ်တွေအတွက်ပြင်ဆင်နေပါတယ်ရှင်။မတ်တင်ကြီးတိုက်စီစဉ်တစ်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြကြရတာပါခင်ဗျာအခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းတင်ပြပေးပါဦးမယ်ဘဝကိုစဉ်စဉ်ရဲရဲဖြတ်တန်းနေကြရတဲ့ဘိုးဘွားတွေကိုတွေ့ရင်ကိုတက်နိုင်သလောက်ကူညီပေးကြပါလို့ကိုတိုင်ကူညီနေတဲ
တွေ့ မိုးလုံ လေးလို့ အင်လေးတွေ ဖြစ် အောင် ပြင်ဆင် ဆောက် ပေး နေတဲ့ လူငယ်တွေ အကြောင်း မဆုမြောင်မွန်က ဘလော့ဂါ ပြောသမျှ အစီအစဉ် မှာ တင်ပြ ပေးထား ပါတယ် ခင်ဗျာ
မြန်မာနိုင်ငံမှာကြောထောင်နောက်ခံမရှိလို့ခက်ခက်ခဲခဲဘဝကိုဖျက်ဆီးနေကြရတဲ့တက်ကြီးရွယ်ဦးတွေကိုတတ်နိုင်သလောက်ကူညီပေးနေတဲ့လူငယ်တွေရှိပါတယ်။သွားလာရင်လမ်းမှာတွေ့တဲ့အကူအညီလိုနေသူတွေကိုကူညီနေတဲ့လူငယ်တယောက်ကတော့ရန်ကုန်မြို့ကကိုပူတူဖြစ်ပါတယ်။သူသာကိုနေရာမှာအကူအညီလိုနေရင်ဆိုတဲ့ကိုချင်းစာစိတ်နဲ့အကူအညီပေးနေတာဖြစ်တယ်လို့ကိုပူတူကပြောပြပါတယ်
။ကျွန်တော်တို့တမန်ကြီးတွေစုပြီးတော့နိုင်ငံဘယ်လိုကူညီကြမယ်လို့ဟိုအရင်လည်းကလည်းအခုကိုယ်ကြီးပေးခဲ့တယ်ခင်ဗျာအရင်တော့လည်းကျွန်တော်တို့ဟိုတွေ့ရင်တွေ့တယ်လို့ကိုယ်ကြီးပေးခဲ့တယ်ဒါပေမဲ့ခုလိုမျိုးပေါ့နော်ဟိုအင်တိုက်အားတိုင်းနဲ့ဒီချာထဲထဲဝင်ဝင်တော့မကူညီပေးပြခဲ့ဘူးခင်ဗျာပြီးတော့အရင်ကလည်းတခါကဆိုရှယ်မီဒီယာအားနည်းမှုတခုလည်းရှိတာပေါ့နော်ကျွန်တော်တို့ရစပြီးတော့ကိုယ်ကြီးပေးခဲ့တဲ့အချိန်မှာဆိုရှယ်မီဒီယာကအခုလောက်မကြေပြန့်သေးဘူးခင်ဗျာအဲ့တော့ဟိုအကြောက်ပေါက်လည်းနေတယ်ပေါ့နော်ပြီးတော့အခုလိုဆိုရင်အခုဆိုရင်ဆိုရှယ်မီဒီယာပေါ်မှာကျွန်တော်တို့လိုအပ်တဲ့အကူအညီတွေလာပြောရဲပြောရင်ကျွန်တော်နိုင်နိုင်လေးလေးပြည်ပြည်ပေးကြတာပေါ့ပြီးတော့အပေါင်းလေးလေးနဲ့ဖွဲ့ပြီးပြစ်သွားတယ်ဆိုတာလည်းပိုတယောက်ခဲနဲ့လည်းမနိုင်ဘူးခင်ဗျမနိုင်ဆိုတော့ဒီဟိုတခုခုပူညီဖို့ဆိုရင်အဓိကလူအင်အားကိုရင်အားလိုတယ်ခင်ဗျအဲ့အတွက်ကိုကျွန်တော်တို့ဟိုလူအင်အားလည်းလူအင်အားဆိုတာလည်းတခုခုသွားလို့မယ်ဆိုပစ္စည်းတဲတာပဲဖြစ်ဖြစ်ပေါ့နော်ဟိုသွားဖို့လာဖို့ကားပဲဖြစ်ဖြစ်ပေါ့ဒါမျိုးကလည်းလူအင်အားတစ်မျိုးပဲပေါ့ဟိုငွေအင်အားဆိုရင်လည်းကျွန်တော်တို့ဒီနေ့ချင်းနေလူခံနဲ့ခံမခံဆိုရင်ကျွန်တော်တငယ်ချင်းတွေစုပြီးတော့ပေါ့အဲ့လိုမျိုးပေါင်းပြီးစုပြစ်တယ်ခင်ဗျာဟုတ
်လွန်ခဲ့တဲ့6နှစ်ကျော်တည်းကစလို့တွာလာရင်ကုညီလုံနေတဲ့ဘိုးဘွားတွေကိုသူကကုညီပေးခဲ့တာပါ
မမရရအလုပ်ကိစ္စနဲ့အပြင်သွားရင်လည်းလမ်းမှာအဖွားတယောက်အဲ့လိုမျိုးစိတ်ရည်ကြမ်းတဲ့အဖွားတယောက်ကိုကျွန်တော်စတွေ့တွေ့ရင်တော့အဲ့မှာကျွန်တော်စပြီးတော့ကုညီပေးဖြစ်တယ်ခင်ဗျာသူကားလမ်းမပေါ်မှာထွက်ပြီးတော့ကျွန်တော်ကားပြေးထိုးရပြီးတော့လမ်းလေအဲ့ရကဘာကြီးဖျားလမ်းမှာကျွန်တော်ကားယူတာအဲကားကြီးရှင်းနေမှာတော့ကျွန်တော်လမ်းလေးကောင်ထွက်ပြီးတော့တားပြီးတော့အဖွားကိုကျွန်တော်ဒီလုံးစုံနှစ်တိတ်တယ်ဟိုသူ့ရဲ့ခံစားနေရတဲ့စိတ်တွေကိုကျွန်တော်နှစ်တိတ်တယ်သူ့ကြီးတယောက်နဲ့ကျွန်တော်သူ့ကြီးမှာရက်တီကြီးနဲ့သူနဲ့ဆက်ပြီးတော့မှချင်းချင်းကြီးရတယ်ပေါ့နော်သူကတော့စိတ်ဝင်စားနေတယ်အဖွားပဲအဲ့ဒါကိုကျွန်တော်ပြီးတော့သူ့နှစ်ပတ်နေရဝန်စားတွေကိုကျွန်တော်အတွေ့ဝယ်ပေးရမှတ်မှတ်ရတာတကုန်းဆန်းနာမှာတွားဝယ်အဲ့ပြီးတော့ကျွန်တော် PDF ပထမ YDK ကိုမှတို့ကျွန်တော် GEO တူစားပြစ်တယ်အဲ့ဒါနေစားပြီးတော့ကျွန်တော်အဖူးခွားရီဟိုကိုနိုင်နိုင်ကြောက်ပေါ့ကိုညီပေးပြစ်တယ်ခင်ဗ
ျချိုးတက်ပြီးကြောထောက်နောက်ခံမရှိတဲ့ဘိုးဘွားတွေကိုလက်မတွေးလို့ကူညီရုံနဲ့မကပါဘူးတို့တငယ်ချင်းတွေစုပေါင်းပြီးတော့ရိုးရွင်းနေတဲ့အိမ်တွေကိုလည်းပြင်ပေးကြပါတယ်တစ်ပြားတွေကပြီးခိုင်ခန့်တဲ့အိမ်လေးတွေဖြစ်အောင်ကိုပူတူတို့ကပြင်ဆောက်ပေးနေတာကိုဘိုးဘွားတိုင်းလွယ်လွယ်လက်ခံကြတာတော့မဟုတ်ပါဘူး
အိုးနော်အိုးပါနော်အကူကြီးကကြတော့လေဖြတ်ထားတယ်အရင်ကတော့ရေထမ်းတယ်ပြီးတော့ညီလေးကကြတော့စိတ်ပေဒနာတယ်လို့ပြောရမှာပေါ့နော်နည်းနည်းစိတ်လွတ်နေတာပေါ့တို့တော့နှစ်ဦးနေတဲ့အိမ်လေးပေါ့နော်အဲ့အိမ်လေးကလည်းတော်တော်ကြီးယိုယွင်းနေပြီးတော့အများဆုံးအိမ်ကလေးအရှိမဒီကျူးအိမ်ကြီး50 60လောက်ရယ်အများဆုံးအိမ်ကအရှိမနေရယ်အဲ့တော့အနတ်တက်ကောပြီးတော့အညီကြီးရောအစားပြောလို့ရမလို့အောင်ညစ်ပတ်တယ်အဲ့အတွက်ကိုကျွန်တော်အဲ့အိမ်လေးကိုကျွန်တော်စဉ်းစားမိတယ်ကမအဖိုးကိုကျွန်တော်ပြောတယ်ကျွန်တော်အိမ်ဘဝမောင်းချတယ်အဖိုးကစိတ်သိပ်ပြီးတော့အမှန်တော့ကျွန်တော်အိမ်ဘဝမောင်းချတယ်သူ့ရဲ့လမ်းလျှောက်ရင်သူအမိုက်တော့အမိုက်ပလုံကောက်တာပေါ့နော်ဘူးကဘလုံးကိုကောက်ရင်သူ့ပေါက်ကျွန်တော်ကိုရိုက်တယ်အဲတော့နေ့နေ့အဲ့သူ့ရှိရအောင်သွားတယ်သွားပြီးတော့သူနဲ့ကျွန်တော်ဟိုမိတ်ဆွေဖွဲ့တယ်ကွာသူ့ကိုကျွန်တော်မေတ္တာပေးတယ်မေတ္တာပေးတယ်သူလည်းကျွန်တော်မေတ္တာပြန်ပေးတယ်နောက်ရက်ကျတော့ကျွန်တော်အိမ်သူ့တဲဟိုလေးကိုကျွန်တော်ထိုင်လို့ရသွားတယ်သူနဲ့စကားပြောပြတယ်အဲအဲ့အနေနဲ့ဆီအဖိုးကိုအိမ်လေးဆောက်ပေးမယ်ညီမလားဆိုတော့အားရတယ်နေမယ်ဆိုပြီးတော့ဟော6ရက်လောက်အချိန်ယူလိုက်ရတယ်ညီရိုင်းပေါ့နော်သူရှိသွားပြီးတော့ဒီနေ့စကားပြောရတယ်ထော်လောက်တာပေါ့သူအမိုက်ပါပေါ့လေလိုက်သွားတယ်သူလက်ဖေးတောက်မှလိုက်နေတယ်လိန်ကုန်လေးတောက်မှလိုက်နေတယ်ပေါ့နော်အဲ့လိုမျိုးကြီးကျွန်တော်လိုက်ပြီးလုပ်ရင်းနဲ့ဒီနေ့ကျွန်တော်ရင်းနှီးမှုရတော့အမှကျွန်တော်နောက်ဦးတက်တယ်ကျွန်တော်အိမ်လေးဆောက်ပေးအဲ့အိမ်လေးဆောက်နေရင်းနဲ့ကျွန်တော်အဲ့အိမ်ညာလေးကိုတွေ့တယ်အများဆုံးအိမ်ညာလေးကိုတွေ့တွေ့တော့အများဆုံးအိမ်ညာကလည်းတော်တော်ကြီးကိုကျမအိမ်နဲ့မင်းရဲ့အချက်တွေကိုကျွန်တော်မြင်တွေ့လာရတယ်။အဲ့တော့ဟိုအိမ်လေးကျွန်တော်ဆောက်ပြီးဒီအိမ်နာလေးလည်းကျွန်တော်ပြင်ပေးမယ်ဆိုရင်ဒီရဲ့ချက်လေးတခုကျွန်တော်ကပေါ်လာပြန်ရော။အဲ့ဒါကျွန်တော်အိမ်နာလေးလည်းကျွန်တော်ပြင်ပေးပြခဲ့တယ်ပေါ့ခင်ဗျာ
။ကိုပူတူးလိုပညာတတ်လူငယ်တွေစုပြီးတော့ဘိုးဘွားတွေအတွက်လူအားငွေအားစိုက်ပြီးကူညီပေးနေကြတာဖြစ်ပါတယ်
။ကျွန်တော်တို့ group လေးကဟိုလူငယ်တွေပေါ့နော်ကျွန်တော်နည်းပညာအကြောင်းရှင်းနေပါခင်ဗျာ။ဟုတ်ပညာအကြောင်းရှင်းနေပြီခင်ဗျာ။ဒီလိုကျွန်တော် group ထဲမှာပါတယ်တငယ်ချင်းတွေရတယ်အဲ့လိုဒီလိုကူညီပေးနိုင်တယ်ပေါ့နော်ဒီလိုရဲ့ပညာသူတို့တတ်ထားတဲ့ပညာလေးပေါ့နော်ဟိုဒီဇိုင်းပိုင်းဆိုရင်ဒီဇိုင်းပိုင်းပေါ့နော်ဟိုအကြီးကျယ်ခန်းသားကြီးမဟုတ်ဘူးလေသူတို့တတ်ထားတဲ့ပညာလေးနဲ့ဘယ်လိုအချက်ရှိလဲဘာလေးကတော့ဒီလိုလုပ်ရင်ကောင်းမယ်ပူတူးရေဘာလေးကတော့ဟိုဟာဖြစ်ရင်ကောင်းမယ်နော်အဲ့လိုမျိုးအကြံပေးတယ်ပေါ့နော်သူတို့ကိုယ်တိုင်လည်းလာတယ်သူတို့ကိုယ်တိုင်လည်းအပြင်းမှန်းခံတယ်မိုးရွာရွာနေပူပူမနဲ့အစိုးရထားပြီးလာတယ်အဲ့လိုလေးစောင့်ဖြစ်တယ်ပြီးတော့နောက်တစ်ခုကျေးဇူးတင်ရမှာကကျွန်တော်ဒါမျိုးလေးလုပ်နေရင်ကျွန်တော်ရှိဟို
ဟိုဆက်တယ်လာခဏအဲ့လိုပဲကျွန်တော်တို့လိုပဲဟိုအင်းကြီးအကြောင်းစင်းနဲ့ဟိုအကူကြီးလင်းများနေရောက်ကအဲ့ဆက်တယ်လာတဲ့သူရှိမှာဟိုလိုအပ်တဲ့တက်တက်ပြီးအရင်တက်တယ်ရှိရဲ့ဒီလေးနေလူရင်လာယူကွာဆိုပြီးတော့ပြောတော့ကျွန်တော်အရင်ဝမ်းပါပါအဲ့ချိန်မှာကျွန်တော်လူရင်တို့ကကျွန်တော်အမြဲတမ်းကူညီပေးတယ်ခဏအဲ့အကူကကြောက်တရားညီကျေးဇူးတင်ကြောက်ကြည့်နေခဏအဲ့အကူနဲ့အမရဲ့ကူညီအများကြ ီလိုတဲ့လူဆိုရင်တွေ့ရင်ကူညီတိုက်တယ်ဆိုတော့တခြားလူတွေကိုရောအဲ့လိုမျိုးကူညီဖို့အတွက်ကဘယ်လိုမျိုးတိုက်တွန်းခြင်းလဲရှင်
ဟိုကျွန်တော်တို့လက်ဖက်ရည်တောင်းရင်900တထောင်1000နဲ့1000ဒါကြမုံစားပါနေ900တော့ပုံသွားတယ်ခင်ဗျအရှင်ပြည်ရဲ့လူတွေ900တောင်ကဟိုမတိတာပြင်းနဲ့တကယ်အရှင်မပြည်ရဲ့အဖိုးဖွားရင်တခြားအရှင်မပြည်ရဲ့လူတွေပေါ့နော်အခုကအဓိကအဖိုးဖွားကိစ္စပြောနေတာဆိုအဖိုးဖွားတွေတော့က900တောင်ရဖို့ဆိုတာတကယ်မလွယ်ပါဘူးဒီလူတွေမှာတမီကုန်ပတ်ပြီးတော့ရေရောင်းတာမျိုးရှိရယ်တမီကုန်လေးကြီးပဲထိုင်ပြီးတော့တမီလုံးမှာအလုံး900မရတဲ့တရတိရဟဲ့အဖွားလိုမျိုးပေါ့နော်တမီလုံးတွေမှာတလုံးတော့မရောင်းရတဲ့အဖွားမျိုးမျိုးအဲ့လိုမျိုးအဖွားလိုမျိုးရအများကြီးရှိရခဏအဲ့တော့ဘာဖြစ်လဲတိုင်းလာရင်ကြုံကြရနေတယ်ပေါ့နော်ဟောဒီအဖွားကတော့ဟိုကိုယ့်အတွက်အတုံးလို့ဒီဖြစ်စီမတုံးမလို့ဒီဖြစ်စီပေါ့နော်ဟိုတွေ့ရင်တော့ဟို900တထောင်ဖြစ်ဖြစ်ပေါ့နော်ဝယ်ယူအပ်ပြလိုက်ပါဟိုပစ္စည်းကယူခဲ့ပေးပါလို့ပြောရမယ်ခင်ဗျာဟုတ်ဟိုဘာလို့ဆိုဒီပစ္စည်းလေးပုံသွားတဲ့ခါကျရင်သူတို့အတွက်ဖီလင်းကအဖိုးဖိုင်းဖီလင်းကတော်တော်ရေးရအောင်နေအော်ငါပစ္စည်းလေးရောင်းကုန်သွားတယ်ပြောရပေါ့နော်အဲအဲ့လိုပဲအဖိုးဖိုင်းရဲ့အတွက်လည်းအဲ့လိုပစ္စည်းလေးရောင်းကုန်သွားတယ်ပြောတာပေါ့နော်အဲ့ဒါကမှကိုယ်စေတနာရှိရင်ရှိတယ်လို့ပို့ပြီးတော့ပေးခဲ့ပါပေါ့နော်ဒါမျိုးလေးလည်းကျွန်တော်အကြံပြုချင်ပါတယ်ခင်ဗျာကိုနိုင်တဲ့ဘက်ကပေါ့နော်900နိုင်ရင်900တထောင်နိုင်ရင်တထောင်ပေါ့နော်900နဲ့ပစ္စည်းလေးကိုကိုကတထောင်နိုင်ရင်ဆိုတထောင်လေးပေးခဲ့လိုက်ပစ္စည်းလေး900နဲ့တစ်ခုလောက်ယူခဲ့လိုက်ပေါ့နော်ဒါမျိုးဆိုရင်ကိုယ့်အတွက်လည်းကိုတို့ရတယ်ဒီကိုတက်အဖိုးဖိုက်တော့လည်းအရှင်ပြေသွားတာပေါ့နော်အဲ့လို900တထောင်ကနေပြီးတော့လူများစွာဖြစ်လာတဲ့ခါကျဒီအဖိုးဖိုက်ရဲ့ပစ္စည်းလေးရောင်းကုန်သွားတဲ့ခါကျဒီကိုအဆုံးဆုံးပြန်လာလို့ရပါမယ်ဒီကိုတက်လိုအပ်တဲ့ဟာလေးကိုသုံးလို့ရပါမယ်လိုအပ်တဲ့ရှိလေးဝယ်လို့ရပါမှာပေါ့နော်အားလုံးပါပဲခင်ဗျာဟုတ
်ရန်ကုန်မြို့လမ်းတွေပေါ်မှာချိုးချိုးတက်တဲ့ရှားဖွေစားတောက်နေကြတဲ့ဘိုးဘွားတွေကိုတန်းနိုင်သမျှကူညီပေးနေတဲ့ကိုပူတူဖြစ်ပါတယ်သူတို့တကယ်ချင်းတွေအကူအညီပေးလိုက်လို့အဆင်ပြေသွားကြသူတွေရဲ့အပြုံးကလွဲလို့ဘာမှပြန်မမျောလင့်ဘူးလို့ပြောပါရစေ။ကျွန်မဆုမြတ်မောပါ
။မဆုမြတ်မောစီစဉ်တည်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ။အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ View American အတန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါခင်ဗျာ။ခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါဦးမယ်။မြန်မာနိုင်ငံနေရာတချို့မှာစစ်တပ်ကပြစ်ခတ်ဖမ်းဆီးမှုတွေရှိနေသလိုဆန္ဒပြသူတချို့လည်းရှိနေသေးပါမော်လမြိုင်မြို့မှာမနေ့ညပိုင်းကစစ်တပ်ကပြစ်ခတ်လို့လူငယ်နှစ်ဦးသေဆုံးသွားသလိုရှမ်းပြည်နယ်မြောက်ပိုင်းကြောင်မိုင်းမြို့မှာလည်းဆံကယ်ဆီလာတဲ့လူငယ်၅ဦးကိုစစ်ကောင်စီကပြစ်ခတ်ပြီးလူငယ်နှစ်ဦးကိုဖမ်းဆီးသွားခဲ့ပါတယ်တနတ်တန်ရာနဲ့သေဆုံးသွားတဲ့သူတွေကမွန်ပြည်နယ်ချောင်းစုံမြို့နယ်အစစ်ကြေးရွာဘက်ကကိုင်းဦးနဲ့ကိုမိုးစောဦးတို့ဖြစ်တယ်လို့ဆိုပါတယ်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ဦးဝင်းမင်းတို့ကိုနေပြည်တော်မှာဇွန်လ27ရက်တနင်္လာနေ့ကရုံထုတ်တာမှာတော့သူတို့အမှု၄မှုအတွေ့တရားလူပြတက်တဲ့တွေကိုစစ်ဆီးခဲ့တယ်လို့ရှင်းနေတယ်ကပြောပါတယ်ပြီးခဲ့တဲ့ရုံချိန်မှာတရားလူစစ်ပြီးသွားတာကြောင့်ဒီကနေ့တရားလူပြတက်တဲ့တွေကိုတမှု၂ယောက်စစ်တာဖြစ်ပြီးအဓိကစစ်ဆီးမြင့်မြန်းခဲ့တာဖြစ်တယ်လို့ဆိုပါတယ်တရင်သုံးပတ်ကြော်ကြာကျင်းပနေတဲ့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံယော်နစ်စီယာရဲ့ညီလာခံအစမှာပဲမြန်မာနိုင်ငံကိုကိုစားပြုမှုနဲ့ပတ်သက်လို့ဆွေးနွေးညှင်းခုံနေကြတဲ့အတွက်မဟာမင်းကြီးမစ္စဘတ်ရှလက်အဖွဲ့မင်းကပြောဖို့နှောင့်နှေးခဲ့ရပါတယ်။မစ္စဘတ်ရှလက်ကတရုတ်၊မက္ကဆီကို၊ရုရှား၊သရီးလင်္ကာနဲ့အီသီယိုးပီးယားတိဂရိတ်ဒေသလိုနေရာမျိုးကလူခွင့်ရေးအပေါ်ဆွေးရင်ကြောင်းပြောထားပါတယ်မြန်မာယူကရိန်းနိုင်ငံတော်ကွာနဲ့အီရန်အရေးကိစ္စကိုလည်းညီလာခံနောက်ပိုင်းမှာဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ကြောင်းမာမင်းကြီးဘတ်ရှလက်ကပြောပါတယ်အနောက်နိုင်ငံတွေကတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်မရှိပေမဲ့လည်းစစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာလူခွင့်ရေးအခြေအနေကိုမူလအစီအစဉ်အတိုင်းနှစ်ကြိမ်ဆွေးနွေးဖို့လိုလားနေကြပါတယ်ရုရှားနိုင်ငံကိုရောက်နေတဲ့မြန်မာစစ်ကောင်စီဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့ရုရှားလူမျိုးရေးကောင်စီအတွင်းရမှုနီကိုလိုင်းပတ်စရူရှက်တို့တင်းနေလာနေမှာတွေ့ဆုံပြီးလူမျိုးရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့ရုရှားတာဝန်ရှိသူတွေကသတင်းထုတ်ပြန်ပါတယ်။နိုင်ငံဆက်ဆံရေးခိုင်မာအကောင်အောင်ရှေ့ဆက်လှုပ်ဆောင်မှုကတိပြုခဲ့တယ်လို့လည်းရုရှားလူမျိုးရေးကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။ဒီကနေ့အတွက်သတင်းအကျဉ်းချုပ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်ဝေါ်ကာဖြစ်ပါတယ်ကျွန်တော်ကတော့ဇော်ဝင်လိုက်ပါ V VOA အစီအစဉ်လေးကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါရခင်ဗျာတော်ရရှိမြန်နဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့လူရင်းဆန္ဒတွေအမြန်ဆုံးပြေဝနိုင်ကြပါစေခင်ဗျာ
This program has come to you.